of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2018ခုနှစ်မေလ25ရက်တောက်ကြနေညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီစံတိုင်းအထိလိုင်းနိုမီတာ1695.32နဲ့တိုင်းလက်190လို့ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ American နဲ့ဆွေးနွေးဖို့အစဉ်အဆက်ရှိတဲ့အကြောင်းမြောက်ကိုရီးယားကပြောကြားလိုက်တဲ့ပေါ်သမ္မတထရမ့်ကကြိုဆိုပါတယ်မြောက်ကိုရီးယားခေါင်းဆောင်နဲ့ပြုလုပ်မဲ့ထိပ်သီးဆွေးနွေးပွဲဖြစ်လိုက်ကြောင်းပြောကြားလိုက်တဲ့အတွက်အာရှခေါင်းဆောင်တွေအားအသင်းခဲ့ကြပါတယ်မြန်မာစီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဦးကျော်ဝင်းဟာယာဒုကနှုတ်ထွက်သွားပါပြီဒီလိုထူးခြားတဲ့သတင်းတွေကိုမှတ်နှမ်းလောင်းနဲ့အတူတင်ပြပေးသွားမှာခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာရခိုင်ပြည်တိပတ်ကကြောင့်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားကြသူတွေပြန်လည်လက်ခံရေးကိစ္စမှာမြန်မာနိုင်ငံဘက်ကအစင်းနဲ့ဖြစ်နေပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကကြံ့ကြာမှုတွေကြောင့်လုပ်ငန်းမဆနိုင်သေးကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကဒီကနေ့ပြောကြားလိုက်တဲ့သတင်းနဲ့အတူရခိုင်အေအေးတပ်မတော်ကဖမ်းဆီးထားတဲ့မြန်မာအစိုးရတပ်သား3ဦးပြန်လည်လွတ်မြောက်ရေးကိုဂျားဝင်ဆောင်ရွက်ပေးခြင်းနဲ့လို့ ICRC ကပြောကြားနေပါတယ
် So I would say once the parties agree and if they agree on the release and if they agree thatICRC
ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲ February 0ကာဘိုနီကပြောကြားလိုက်တာပါဒီအကြောင်းသတင်းတွေအပြင်တခါသတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့လွှတ်တော်မှာဆွေးနွေးမှုတွေရှိနေပါတယ်ဒါပေမဲ့အခွင့်အရေးအဖွဲ့တွေကတော့ဒီမီဒီယာပြင်ဆင်ရေးကိုပြန်ပြီးတော့တောင်းဆိုနေရည်လည်းရှိပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ရှိပါတယ်အဲ့ဒီအစီအစဉ်နဲ့မတိုင်ခင်အခုရင်ဆုံးတော့ထိပ်တန်းအောင်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနဲ့နန်းလောင်တို့ပြောပြပြပါအောင်ဗျာ
မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဦးနဲ့ပြုလုပ်မဲ့ထိပ်သီးဆွေးနွေးပွဲဖြစ်လိုက်တဲ့အပေါ်မြောက်ကိုရီးယားရဲ့တုံ့ပြန်မှုဟာနှွေးထွေးပြီးအလုပ်ဖြစ်တဲ့တုံ့ပြန်မှုဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့တွေ့ဆုံပြီးကြိုက်တဲ့နေရာကြိုက်တဲ့ပုံစံနဲ့ဆွေးနွေးဖို့အစဉ်အသင်းရှိကြောင်းမြောက်ကိုရီးယားဘက်ကတောက်ချနေမှာပြောကြားလိုက်တာပါ။ဒါဟာမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဦးနဲ့ပြုလုပ်မဲ့ထိပ်သီးဆွေးနွေးပွဲကိုဖျက်သိမ်းကြောင်းသမ္မတဒေါ်နယ်ထရမ့်ကကြာသာပတေးနေ့မှာပြောကြားအပြီးမှာကိုရီးယားဘက်ကတုံ့ပြန်တာဖြစ်ပါတယ်။အဲဒီတုံ့ပြန်မှုကိုသမ္မတဒေါ်နယ်ထရမ့်ကဒီကနေ့ထပ်မံပြောကြားလိုက်တာဖြစ်ပါတယ်စင်ကာပူနိုင်ငံမှာဇွန်လ10ရက်နေ့ကကျင်းပဖို့စီစဉ်ထားတဲ့တွေ့ဆုံဆွေးနွေးမှုဆက်လုပ်ဖြစ်ရေးအတွက်အမေရိကန်ပြည်ထောင်စုဘက်ကကြိုးစားဖို့အချိန်ပေးလိုကြောင်းမြောက်ကိုရီးယားလက်ထောက်နိုင်ငံကြီးဝန်ကြီးလက်ဖြစ်နျူကလ িয়ার ကိစ္စတွေကိုကာလရှည်ကြာဥဆောင်ဆွေးနွေးလာသူအကြီးတန်းတန်တမန်တဦးလက်ဖြစ်တဲ့ကင်ဂျေကွန်ရဲ့ကြေညာချက်ကိုမြောက်ကိုရီးယားအစိုးရပိုင်းသတင်းမီဒီယာတွေမှာဖော်ပြခဲ့ကြပါတယ်အမေရိကန်ဆွေးအရာရှိတွေဘက်ကထိတ်တဲရင်ဆိုင်မှုဖြစ်စေတဲ့ပြောဆိုမှုတွေပြုလုပ်ခဲ့တာကြောင့်ဆိုတဲ့အကြောင်းပြချက်နဲ့ထိတ်တဲစီးပွဲမတက်လို့ကြောင်းမြောက်ကိုရီးယားဘက်ကချင်းချောက်ပြောဆိုမှုတွေထွက်ခဲ့ပြီးတဲ့နောက်မှာကင်ဂျွန်ဦးနဲ့ပြုလုပ်မဲ့ထိတ်တဲဆွေးဘက်ကိုဖျက်လိုက်ကြောင်းသမ္မတထရမ့်ကကြာသာပတေးနေ့မှာပြောကြားခဲ့တာပါ
မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဦးနဲ့ထိတ်တဲဆွေးနွေးဘက်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ဘက်ကဖျက်ပြစ်ဖို့ကြာသာပတေးနေ့ကဆုံးဖြတ်လိုက်တဲ့အပေါ်မြောက်ကိုရီးယားနဲ့ဒေသရင်းအင်းနီချင်းနိုင်ငံတို့ကတတိနဲ့တုံ့ပြန်လိုက်ပါတယ်မြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကကြေညာထားတဲ့မြောက်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးကင်ကျူဂွမ်ကထုတ်ပြန်ချက်မှာသမိုင်းဝင်အမေရိကန်မြောက်ကိုရီးယားထိပ်သီးအစည်းအဝေးဖြစ်လာဖို့တခြားဘယ်သမ္မတနဲ့မှမတူတဲ့သမ္မတထရမ့်ရဲ့ကြိုးပမ်းအားထုတ်မှုတွေအပေါ်ကျွန်တော်တို့အထူးပဲအလေးနက်ထားပါတယ်ပြဿနာတွေကိုအချိန်မြွေးနှီးလန်းမရွေးဖြေရှင်းရေးအတွက်ကျွန်တော်တို့လောင်းဖွင့်ထားတယ်ဆိုတာအမေရိကန်ပြည်ထောင်စုကိုကျွန်တော်တို့ထပ်ပြောလိုပါတယ်လို့ဖော်ပြထားပြီးသမ္မတထရမ့်ရဲ့တန်တမာရေးကြိုးပမ်းအားထုတ်မှုကိုချီးကျူးပြောဆိုသွားပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုနဲ့ရင်ဆိုင်နေရတဲ့ဒေသတွေနိုင်ငံတွေနဲ့တိုင်ပင်ချင်းမရှိပဲသမ္မတထရမ့်ကအခုလိုဆုံးဖြတ်လိုက်တယ်လို့ဆိုပါတယ်တောင်ကိုရီးယားသမ္မတမွန်ဂျေအင်ကထိပ်တီးဆွေးနွေးပွဲဖြစ်လိုက်တဲ့ဆုံးဖြတ်ချက်အပေါ်ဇဝေဇဝါဖြစ်ခဲ့ရကြောင်းနဲ့ဒီကိစ္စကိုထရမ့်နဲ့ကင်မ်တို့တိုက်ရိုက်ဆက်သွယ်ပြီးဖြေရှင်းကြဖို့တိုက်တွန်းလိုက်တဲ့အပြင်နိုင်ငံတော်လုံးချုပ်ရေးဆိုင်ရာအရေးပေါ်အစည်းအဝေးတရက်ကိုလည်းညအချိန်မှခွင့်ယူခဲ့တာပါဂျပန်အစိုးရအဖွဲ့အတွင်းဝန်ချုပ်ယိုရှီဟီဒီဆူဂါကတော့သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ကိုထောက်ခံတဲ့သဘောပြောဆိုသွားသလိုမြောက်ကိုရီးယားနိုင်ငံရဲ့ကုန်သွယ်ရေး90ရာခိုင်နှုန်းတားမြစ်ထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တန်ခတ်ပိတ်ဆို့မှုတွေကိုဆက်လက်ထားရှိဖို့တောင်းဆိုသွားပါတယ်။တရုတ်နိုင်ငံကတော့အမေရိကန်နဲ့ကိုရီးယားတို့တွေ့ဆုံဆွေးနွေးရဲ့အလုပ်ဖြစ်အောင်ရှေ့ဆက်လုပ်ကိုင်ဖို့နဲ့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးဆက်လက်အားထုတ်ကြိုးပမ်းဖို့တရုတ်ကွန်မြူနတီပါတီရဲ့ China Daily သတင်းစာအဒီတာအပေါ်မှာဖော်ပြပါရယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကလည်းဒီသတင်းအတွက်စိတ်မကောင်းကြောင်းကင်းဖက်ကသူကြိုတင်ကြည်ပေးထားတဲ့အတိုင်းအားလုံးလုပ်ခဲ့တယ်လို့နျူကလ িয়ার စမ်းသပ်စခန်းကလိုင်ကောင်းတွေကိုတော့ဖျက်ဆီးပစ်ခဲ့တယ်လို့ပြောပါရယ်
။အီရန်နိုင်ငံဟာသူ့ရဲ့နျူကလ িয়ার အစီအစဉ်ကို2015ခုနှစ်ကရရှိခဲ့တဲ့နိုင်ငံတကာသဘောတူညီချက်ပါကန့်သတ်ချက်တွေအတိုင်းလိုက်နာဆောင်ရွက်နေတယ်လို့ကုလသမဂ္ဂနျူကလ িয়ার စောင့်ကြည့်အဖွဲ့ကပြောကြားလိုက်ပါရယ်။အီရန်သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပြီးတဲ့နောက်IAEA နိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီအနေနဲ့ပထမဆုံးအကြိမ်ဖြစ်အီရန်ရဲ့နျူကလ িয়ার အစီအစဉ်ကိုစစ်ဆေးပြီးတဲ့နောက်မှာကြာတာပတိနေ့ကအဲ့ဒီလိုပြောလိုက်တာပါ အီရန်အနေနဲ့ယူရေနီယံတန့်စီရင်နဲ့အဲ့ဒီတန့်စီပြင်းယူရေနီယံတွေကိုသိမ်းဆဲထားနိုင်မှုအပါအဝင်တတ်မှတ်ထားတဲ့ပမာဏအတွင်းမှာပဲလိုက်နာဆောင်ရွက်နေကြောင်း IAEA ကပြောပါတယ်။ဒါပေမဲ့သူတို့ဆန္ဒအလျောက်သွားရောက်လိုတဲ့နေရာတွေကိုလစ်လောက်ခွင့်မပြုခဲ့တဲ့အပေါ် IAEA ကအီရန်ကိုပြစ်တင်ပြောကြားလိုက်ပါတယ်။အီရန်နိုင်ငံနဲ့နိုင်ငံတကာအတိုင်းအဝန်ကြားရရှိခဲ့တဲ့သဘောတူညီချက်ပါအချက်လက်တွေကိုပြန်လည်ဆွေးနွေးမဲ့စပွဲဝိုင်းကိုအီရန်ရောက်လာရေးသူ့ရဲ့ပဲထင်းတက်ဒုံးကျည်စမ်းသပ်မှုလျှော့ချရေးနဲ့အရှေ့လေပိုင်းဒေသမှာစစ်ရေးအရဝင်ရောက်ဆက်ဖွဲ့မှုတွေလျှော့ချရေးတို့အတွက်ရည်ရွယ်ပြီးအမေရိကန်ပြည်ထောင်စုကအီရန်ပေါ်ပိတ်ဆို့အရေးယူမှုအသစ်တွေထပ်မံချမှတ်လိုက်တဲ့အချိန်မှာပဲ IAEA ရဲ့လေလာဆန်းစစ်ချက်ထွက်ပေါ်လာတာပါ။အမေရိကန်ပြည်ထောင်စု၊ဗြိတိန်၊ပြင်သစ်၊ဂျာမနီ၊တရုတ်၊ရုရှားနဲ့အီရန်ကြားနျူကလ িয়ার သဘောတူညီချက်ကို2015ခုနှစ်မှာလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ
်။ကနေဒါနိုင်ငံအွန်တာရီယိုပြည်နယ်မစ်ဆီဆန်ဂါမြို့စားတောက်ဆိုင်ထဲကိုကြာရာပင်းနေကဝင်ပြီးတော့ဘုံခွဲတိုက်ခတ်သူဦးဖဲမှရှိတယ်ဆိုတာကနေဒါရဲတွေကရှာဖွေနေပါတယ်။ဖောက်ခွဲတိုက်ခတ်မှုမဖြစ်ခင်ကလေးမှရင်သူတို့နှစ်ယောက်စားတောက်ဆိုင်ထဲကိုဝင်လာတာကိုလုံခြုံရေးကင်မရာမှတွေ့ရပါတယ်။တိုက်ခတ်မှုကြောင့်လူ3ယောက်အပြင်းထန်ဒဏ်ရာရခဲ့တယ်လို့တခြားလူ12ဦးလည်းအနှဲငယ်စီဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီတိုက်ခတ်မှုမှာတဏျာရှိသူတွေလွတ်မြောက်သွားပြီးတော့ဘသူဘဝဆိုရာမသိရသေးတယ်လို့ဘသူလက်ချက်ဆိုရာမျိုးလည်းကနေဒါရဲတပ်ဖွဲ့ကထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူး။ပြည်ခရက်နလာကလည်းမစ်ဆီဆန်ဂါမြို့နဲ့မိုင်20ပဲဝေးတဲ့တိုရန်တိုမြို့မှာလူ1ယောက်ကားနဲ့ဝင်တိုက်လို့လူ10ဦးသေဆုံးပြီးတော့15ဦးဒဏ်ရာရခဲ့ပါသေးတယ်။
ဗီအိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။အမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံနေတဲ့ထောင်ပေါင်းများစွာသောရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုမြန်မာအစိုးရကအများဆုံးပြန်လက်ခံရေးနိုင်ငံတကာကဖိအားပေးလှုပ်ဆောင်ကြဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ခါစီနာကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံကနေထွက်ပြေးလာကြတဲ့ရိုဟင်ဂျာတွေကိုလူသားချင်းစာနာတဲ့အနေနဲ့ဘင်္ဂလားဒေ့ရှ်ကလက်ခံထားခြင်းဖြစ်ပြီးဒီလူတွေမြန်မာပြည်ကိုပြန်ကြရမှာဖြစ်ကြောင်းဝန်ကြီးချုပ်ဟာစီနာကပြောပါတယ်။ဒုက္ခသည်တွေပြန်လက်ခံရေးတခြားနိုင်ငံတွေကမြန်မာနိုင်ငံအပေါ်ဖိအားပေးကြဖို့လိုအပ်ကြောင်းအိန္ဒိယနိုင်ငံအနောက်ဘင်္ဂလားပြည်နယ်ကဖစ်ဖာဘာတီတက္ကသိုလ်မှာတောက်ချာနေကပြောကြားတဲ့မင်းငွန်းအတွင်းဝန်ကြီးချုပ်ကအဲ့ဒီလိုထည့်သွင်းပြောဆိုခဲ့တာပါ။အဲ့ဒီအခမ်းအနားကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီလည်းတက်ရောက်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လတုန်းကရခိုင်ပြည်နယ်မှာတကြောပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာဒုက္ခသည်9သိန်းလောက်ထွက်ပြေးခဲ့တယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကခံမှန်းပြောဆိုနေကြတာပါ။လက်ရှိနေဆက်ဒုက္ခသည်စခန်းတွေမှာနေထိုင်နေကြတဲ့အဲ့ဒီဒုက္ခသည်တွေမြန်မာပြည်ပြန်သွားတဲ့အခါဘေကင်းလုံခြုံမှုမရှိနိုင်တယ်လို့လွတ်လပ်စွာသွားလာခင်လွဲရှိမှာမဟုတ်ဘူးလို့အကူအညီပေးအဖွဲ့အစည်းတွေကလည်းပြောဆိုနေကြပါတယ
်။စီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းကိုသူတဘောဆန္ဒအလျောက်ရာထူးကနှုတ်ထွက်ခွင့်ပြုကြောင်းမေလ25ရက်ဒီကနေ့နေ့စွဲနဲ့သမ္မတရုံးကကြေညာချက်ထုတ်ပြန်ပါတယ်။ဦးကျော်ဝင်းဟာအာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစုံစမ်းစစ်ဆေးမှုခံရရတာဖြစ်ပြီးဒီစုံစမ်းတွေ့ရှိချက်တွေကိုနိုင်ငံတော်သမ္မတဦးဝင်းမြင့်စီမကြာခင်တင်ပြတော့မယ်လို့ကော်မရှင်ရဲ့ဥက္ကဋ္ဌဦးအောင်ကြီးကပြီးခဲ့တဲ့ရက်ပိုင်းကပဲပြောဆိုထားတာပါ။သမ္မတအဝင်းမြင့်တက်လာပြီးနောက်အချိုရေးပိုင်းမှာအာဂရီလိုက်စားမှုတွေကိုအချိန်မြင့်အရေးယူနေချိန်မှာပဲအာဏာချစ်တွေရှိတယ်လို့ဝေဖန်ခံရတဲ့အာဂရီလိုက်စားမှုတိုက်ဖျက်ရေးဥပဒေကိုမေလ23ရက်နေ့မှာအမျိုးရာလွှတ်တော်ကစတုထအချိန်မြောက်ပြင်ဆင်အတည်ပြုခဲ့ပါတယ်အခုလိုပြင်ဆင်လိုက်တဲ့ဥပဒေကြမှာငွေပေးငွေယူလောက်တာတွေအပြင်နိုင်ငံတော်ဘာနာကိုလှုပ်ထုံးလုံနေနဲ့မညီပဲလှုပ်ကန်ရမှာဆုံရှုံမှုတွေဖြစ်ပေါ်ရင်အဂတိလိုက်စားမှုအနေနဲ့အရေးယူနိုင်တယ်ဆိုတဲ့အချက်လည်းပါဝင်ပါတယ်။ဒါအပြင်တိုင်ကြားသူမရှိလဲကြောစောသတင်းထွက်နေရင်စီးစစ်အရေးယူနိုင်တယ်ဆိုတဲ့အချက်တွေကိုလည်းဖြည့်ဆွက်ထားပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေဟာအမတန်ခက်ခဲတဲ့အခြေအနေတွေအောက်မှာနေထိုင်နေကြရပြီးသောက်သုံးရည်အစားအစာနဲ့ပညာရေးစတဲ့အကူအညီတွေအများပြားလိုအပ်နေကြောင်းမနေ့ကဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တဲ့ဟောဘောလီဝုဒ်ရုပ်ရှင်မင်းသမီးလည်းဖြစ်ကုလသမဂ္ဂကလေးငယ်များရမုံငွေအဖွဲ့ UNICEF ဖြစ်ချစ်ကြည်တန်တပန်လည်းဖြစ်တဲ့ပရိယန်ကာချိုပရာကပြောပါတယ်မင်းသမီးပရိယန်ကာချိုပရာဟာဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆစ်ဘဇားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကို၄ရက်ကြာတွားရောက်လေ့လာနေတာမှာမြန်မာနိုင်ငံကထွက်ပြေးပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေတဲ့ရိုဟင်ဂျာအမျိုးသမီးနဲ့ကလေးငယ်တွေအတွက်နိုင်ငံတကာကအကူအညီတွေပေးကြဖို့ကိုလည်းပြောကြားခဲ့ပါတယ်မကြာခင်ကြောက်တော့မယ်မုတ်တုံမုန်တိုင်းရာသီအတွင်းဒုက္ခသည်တွေဒုက္ခသည်စခန်းတွေရင်းနှီးမြှုပ်ပြီးနောက်ဆက်တွဲယောဂကူးစက်မဲ့အလားအလာတွေရှိနေတယ်လို့လည်းပရိယန်ကာချိုပရာကပြောပါတယ်ပရိယန်ကာချိုပရာဟာအမေရိကန်နိုင်ငံမှာလူကြိုက်များတဲ့ Quantico ဆိုတဲ့ရုပ်သံစီးတွေမှာ FBI ထောက်လှမ်းရေးဖြစ်ပါဝင်တယောက်ဆောင်နေတာဖြစ်ပါတယ်
မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ဘရာဇာနဲ့ဆက်ဆံမှုရှိတဲ့တိုက်ခန်းတို့ထဲကအဲ့ဒီလုံထဲမှာအမေရိကန်ဒေါ်လာ28တန်းကျော်နဲ့ညီမျှတဲ့မလေးရှားရင်းကင်ငွေ114တန်းကိုမလေးရှားငွေကြေးခွာချမှုစုံစမ်းရေးအဖွဲ့ကရှာဖွေတွေ့ရှိခဲ့တဲ့အကြောင်းရဲတွေကပြောပါတယ်ကြည့်ခဲ့တဲ့မေလ18ရက်နေ့ကလည်းတန်ဖိုးကြီးဒီဇိုင်နာလက်ကင်အိတ်တွေထည့်ထားတဲ့တစ်တာ184လုံးလက်ဝတ်ရတနာနဲ့ငွေကြေးတွေအတော်များများကွာလာလမ်ပူမြို့ဈေးအကြီးဆုံးရက်ွက်ကလူမနေတဲ့ကွန်ဒိုမီနီယမ်တိုက်ခန်းတစ်ခုထဲမှာရဲတွေကတင်စီခဲ့ပါသေးတယ်။ဝန်ကြီးချုပ်ဟောင်းနာဂျစ်တီထောင်ပြီးတော့ကမခရာလုပ်နေတဲ့မလေးရှားနိုင်ငံပိုင် 1MDB လုပ်ငန်းကြီးရဲ့ဒေါ်လာဘီလျံပေါင်းများစွာအရှုပ်တော်ပုံနဲ့စုံစမ်းစစ်ဆေးမှုတွေပေါ်ပေါက်ခဲ့ပြီးမေလ9ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲမှာဝန်ကြီးချုပ်ဟောင်းနာဂျစ်ရှုံးနိမ့်ခဲ့တာပါ။မလေးရှားနိုင်ငံမှာသူနဲ့သူ့ရဲ့ညွန့်ပေါင်းအဖွဲ့ဆက်တိုက်ရယူခဲ့တဲ့နှစ်60ကြာအုပ်ချုပ်ရေးအဆုံးသတ်သွားခဲ့တာလည်းဖြစ်ပါတယ်။ဝန်ကြီးချုပ်ဟောင်းနာဂျစ်ကတော့သူ့မှာသစုံတရာအမှားလုပ်ခဲ့တာမရှိဘူးဆိုပြီးပြန်လည်ညင်းဆိုထားပါတယ်။အရင်အစိုးရအုပ်ချုပ်ရေးညွန့်ပေါင်းအဖွဲ့မှာအဓိကပါတီကြီးဖြစ်တဲ့မလေးအမျိုးသားအဖွဲ့ခေါ်ဝန်ကြီးချုပ်ဟောင်းနာဂျစ်ရဲ့ပါတီကတော့အခုရဲတွေတင်ပြီးခဲ့တဲ့ငွေတွေဟာသူတို့ပါတီမကြသေးခင်ကရွေးကောက်ပွဲမှာရှင်းပြနိုင်ရေးလှူဒန်းထားတဲ့ရန်ပုံငွေတွေဖြစ်တယ်လို့ကြေညာချက်ထုတ်ပြန်ပါတယ်
။ယူကရိန်းနိုင်ငံအရှေ့ပိုင်းကစစ်ဖြစ်နေတဲ့ဒေသအပေါ်မှာဖြတ်မောင်းနေတဲ့မလေးရှားလေကြောင်းလိုင်း MH70 လွန်ခဲ့တဲ့လနေ့နေ့ပါကပြစ်ချခံခဲ့ရမှုမှာရုရှားနိုင်ငံဟာဥပဒေကြောင်းအရတာဝန်ရှိကြောင်းအဲ့ဒီအတွက်ထိုက်တန်တဲ့ရော့ဂျေးကိုတောက်ခံသွားမှာဖြစ်ကြောင်းနယ်သာလန်နဲ့ဩစတြေးလျနိုင်ငံတို့ကတောက်ချနေမှာပြောကြားလိုက်ပါတယ်။အဲ့ဒီလေရင်ပြစ်ချခဲ့မှုကြောင်းခီးတဲ့နဲ့လေရင်ဝန်ထမ်းစုစုပေါင်း298ယောက်သေဆုံးခဲ့ရတာပါ။ MH70 ကိုပြစ်ချခဲ့တဲ့ဒုံးကျည်ဟာရုရှားစစ်တပ်နဲ့တိုက်ရိုက်ဆက်နွယ်မှုရှိတယ်ဆိုတာအငင်းပွားစရာမလိုအောင်ခိုင်မာနေကြောင်းDutch နိုင်ငံသားဝန်ကြီး Step Block ကတဟိတ်မြို့မှာသတင်းတောက်တွေကိုပြောပါတယ်။ရုရှားဘက်ကတိတာတဲ့တုံ့ပြန်မှုကိုကြားသိရပြီးရင်ဒီကိစ္စကိုနိုင်ငံတကာရာဇဝတ်ခုံရုံးကိုတင်ပြမှာဖြစ်ကြောင်းဝန်ကြီး Block ကပြောပါတယ်။ MH70 ပြစ်ချခံလိုက်ရတဲ့အတွက်ကြီးမားတဲ့ခံစားမှုတွေနဲ့ကြုံတွေ့ခဲ့ရသူတွေအတွက်တရားမျှတစွာဆောင်ရွက်ရေးကိစ္စတွေဆွေးနွေးမဲ့ဇဂဝိုင်းမှာပါဝင်ဖို့ Netherlands နဲ့ Australia တို့ကရုရှားနိုင်ငံကိုတောင်းဆိုကြောင်းလဲဝန်ကြီး Block ကပြောပါတယ်။နယ်သာလန်နိုင်ငံမြို့တော် Amsterdam ကနေ Kuala Lumpur ကိုပြန်တန်းလာတဲ့အဲ့ဒီမလေးရှားလေကြောင်းလိုင်း MH17 ကိုပြစ်ချလိုက်တဲ့ဒုံးကျည်ဟာရုရှားစစ်တပ်ကထုတ်လုပ်ခဲ့တာဖြစ်ကြောင်းနိုင်ငံတကာစုံစမ်းစစ်ဆေးမှုတွေကကြာတာပြည်နေမှာကြေညာခဲ့ပါတယ်။နယ်သာလန်အစိုးရဟာခိုင်လုံတဲ့အထောက်အထားမပြနိုင်ပဲဆွတ်ဆွဲပြောဆိုခြင်းဖြစ်ပြီးလိုရာဆွဲပြီးပြောဆိုမှုသာဖြစ်တယ်လို့ရုရှားဘက်ကဒီကနေ့တုံ့ပြန်ပြောဆိုပါတယ်။
ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုဇော်ဝင်းနိုင်နဲ့နန်းလောင်တို့ပြောပြခဲ့ကြတာပါ VOE ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOE ရဲ့ internet ဆာမျက်နှာ burmese.voenews.com မှာရော VOE ရဲ့ Facebook ဆာမျက်နှာ VOE Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေတာမျိုးနားဆင်နိုင်ပါတယ်အခုဆက်ပြီးသတင်းပြပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုကြားရပါမယ်အရင်ဦးဆုံးရခိုင်ပြည်နယ်အရေးနဲ့စတင်ကြပါတယ်ဒီကိန်းပြည်နယ်ကပိဋိပက္ခတွေကြောင့်ထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့မြန်မာနိုင်ငံဘက်ကအစဉ်အသင့်ဖြစ်နေပေမဲ့အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကြံ့ကြာမှုတွေကြောင့်လုပ်ငန်းတွေမစတင်နိုင်သေးတာဖြစ်ကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကပြောပါရယ်ဒီချိန်ထဲမှာပဲဒုက္ခသည်တွေကိုမြန်မာနိုင်ငံကပြန်လည်လက်ခံဖို့နိုင်ငံကဝိုင်းဝန်းဖိအားပေးဖို့ကိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကဒီကနေ့ပဲထပ်မံပြောဆိုလိုက်တာပါအပြည့်စုံကိုတော့ VOA သတင်းတော်မေခါကတင်ပြပါမယ်
နိုင်ငံအကြသဘောတူညီချက်အရဒုက္ခသည်ပြန်လည်လက်ခံရေးဘက်မှမြန်မာဘက်ကအဆင်သင့်ဖြစ်နေပေမဲ့တဖက်နိုင်ငံဘက်ကပြန်လည်ပေးပို့ဖို့လှုံ့ဆော်တဲ့လုပ်ငန်းစဉ်တွေမပြီးသေးတာကြောင့်ကြန့်ကြာနေရတာဖြစ်တယ်လို့မြန်မာအာဏာပိုင်တွေဘက်ကပြောဆိုလိုက်တာပါဒုက္ခသည်တွေနေရပြန်ရေးအစီအစဉ်နဲ့ပတ်သက်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေအပြန်အလှန်အပြစ်ဖို့နေရမှာအခုနောက်ဆုံးမြန်မာနိုင်ငံအလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးထေးလိုင်ကနေပြည်တော်ကသတင်းစာရှင်းလင်းပွဲမှာကြန့်ကြာမှုနဲ့ပတ်သက်ပြီးအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။
အဲ့တော့ကျွန်တော်တို့ဘက်ကအသင့်ဖြစ်ပါပြီလို့ကျွန်တော်တို့လည်းအသင့်ဖြစ်တဲ့အနေအထားတွေအားလုံးကိုကျွန်တော်တို့ရှင်းပြခဲ့ပါတယ်။ကျွန်တော်တို့ဘက်ကပြန်လည်လက်ခံရေးစခန်းအနေနဲ့နှစ်ခုရဲ့တောင်ကျလက်ဝဲရဲ့ဖွင့်မှုရှိပါတယ်။အလားတူပဲဘင်္ဂလားဒေ့ရှ်ဘက်ကနေပြန်ပို့မဲ့စခန်း၅ခုသူတို့ဖွင့်မှုရှိပါတယ်။အဲ့တော့သူတို့ဘက်ကဘလောက်အသင့်ဖြစ်ပြီလဲလို့ကျွန်တော်တို့ထောက်ထားတွေကိုအဲ့ဒီအစည်းအဝေးမှာမေးတဲ့အခါမှာတော့အဲသူတို့ဘက်ကဒီလာထဲမှာအပြီးလောက်ပါမယ်လို့ပဲပြောပါတယ်ဒါပေမဲ့ကျွန်တော်တို့ PowerPoint နဲ့ပြတဲ့ပုံကတော့ဒီကြောင်းတဲ့ကိုဆင်းဖို့အတွက်တံတားလေးထိုးဖို့တိုင်လေးတွေစိုက်ထားတဲ့အဆင့်ပဲရှိပါသေးတယ်အဲ့တော့တိုးတိုးပြောရရင်တော့ကျွန်တော်တို့ဘက်ကအသင့်ဖြစ်ပြီမဲ့ကျွန်တော်တို့ဘက်ကအသင့်မဖြစ်ဘူးဆိုပြီးတော့ပြောပြီးတော့သူတို့ဘက်ကပို့ဖို့ဘာမှအသိမဖြစ်သေးပါဘူးဆိုတာလေးပြောချင်ပါတယ်
မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကထွက်ပြေးလာတဲ့ဒုက္ခသည်တွေနေရရင်ပြန်ပို့ရေးလုပ်ငန်းစဉ်စတင်နိုင်ဖို့ဒုက္ခသည်8000ကျော်စရင်ကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမြန်မာဘက်ကိုပေးအပ်လာတာရှိပေမဲ့နှစ်နိုင်ငံနားလည်မှုစာချုပ်လာထိုးတော့ကဒုက္ခသည်တွေပြန်လည်လက်ခံရေးကိစ္စမှာပါဝင်ရမယ့်သဘောတူထားတဲ့အချက်တွေမပါဝင်တာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပြန်လည်တောင်းခံထားတာရှိပါတယ်။ဒါလည်းပြန်လည်ပေးပို့လာတာမရှိတာကြောင့်ဒုက္ခသည်ပြန်လည်လက်ခံရေးအချိန်ကာလကိုမပြောနိုင်သေးဘူးလို့ဆိုလိုက်ပါတယ်
။သဘောတူထားတဲ့ပုံစံမဟုတ်ပဲနဲ့သူတို့ကောက်ယူထားတဲ့ပုံစံတစ်ခုနဲ့ကျွန်တော်တို့စီကိုလူ8000ကျော်စီရင်ပေးလာတာလည်းရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ရဲ့ပုံစံမဟုတ်တဲ့အတွက်ကြောင့်ကျွန်တော်တို့မှစစ်ဆေးရအများကြီးအခက်အခဲရှိခဲ့ပါတယ်။အဲ့ဒါတွေကိုလည်းကျွန်တော်တို့တန်တမန်လမ်းကြောင်းကပဲကျွန်တော်တို့ရဲ့နှစ်နိုင်ငံသဘောတူညီချက်တိုင်တတ်မှတ်ထားတဲ့ပုံစံအတိုင်းဖြည့်ပြီးတော့ပြန်ပို့ဖို့ဆိုတာလေးတွေကိုညှိနှိုင်းဆွေးနွေးခဲ့ပါတယ်။အဲ့တော့ဒီအခုသွားတဲ့အခေါက်မှာလည်းဒါကိုပဲထပ်ပြီးတော့လဲဆွေးနွေးပါတယ်ဒီကြားထဲမှာလည်းတိတိကျကျအဖြေမထွက်တာတော့ပြန်ပို့ဖို့အချိန်ကိုမပြောနိုင်သေးတဲ့ဟာပါပဲ
ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကတော့ဒုက္ခသည်တွေကိုစောင့်ရှောက်ထားမှာဖြစ်ပေမဲ့လည်းနေရရင်ဖြစ်တဲ့မြန်မာနိုင်ငံဘက်ကပြန်လည်လက်ခံဖို့လိုအပ်တဲ့အတွက်နိုင်ငံတကာဘက်ကဖိအားပေးကြဖို့အိန္ဒိယနိုင်ငံခီးစဉ်အတွင်မှာပြောဆိုထားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့သူတွေပြန်လည်လက်ခံနိုင်ရေးအစီအစဉ်ကိုမြန်မာအစိုးရဘက်ကပြီးခဲ့တဲ့ဇန်နဝါရီ23ရက်နေ့ကတည်းကစတင်လက်ခံဖို့တရားဝင်ကြေညာထားပေမဲ့အခုချိန်ထိမစနိုင်သေးပဲဖြစ်နေရတာပါ။ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကတော့ဒုက္ခသည်တွေနေရပြန်တဲ့အခါဘေးကင်းလုံခြုံမှုရှိဖို့နဲ့ပွင့်လင်းမြင်သာမှုရှိရှိဆောင်ရွက်ဖို့တိုက်တွန်းထားပါတယ်ရှင်
။ဗီဝီသတင်းတော်အမေခါရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတော့ဖန်စီခံတားရတဲ့မြန်မာစစ်သားတွေရဲ့အခြေအနေကိုပြောပြပါမယ်။အေအေခေါ်ရခိုင်တပ်ဖွဲ့ကဖန်စီထားတဲ့အစိုးရတပ်မတော်သားတပ်ဖွဲ့ဝင်3ဦးကိုစစ်သုံးပန်းဥပဒေတိုင်ထိန်းသိမ်းထားပြီးအသက်အန္တရာယ်စိုးရိမ်စရာမရှိကြောင်းအေအေတပ်ဖွဲ့တောင်းဝန်ရှိသူတွေကပြောပါတယ်။အရင်တော့အတွေ့အကြုံတွေနဲ့လက်ရှိစည်ရေးတင်းမာနေတဲ့အခြေအနေတွေအရသူတို့ကိုပြန်လည်လွှဲပြောင်းပေးနိုင်ရေးအတွက်လက်တလောမဆုံးဖြတ်နိုင်သေးပဲရမီရဖတွေကဂျားဝင်ဆောင်ရွက်ပေးဖို့ကမ်းလှမ်းလာရင်ဆွေးနွေးဆုံးဖြတ်ဖို့ရှိကြောင်းပြောပါတယ်ဒီသတင်းကိုတော့ VOA သတင်းတော့ကုမိုးစောတင်ပြပါမယ
်ဟုတ်ကဲ့ဒီလ20ရက်နေ့ကဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ဘူတီတောင်မြို့နယ်မှာဖြစ်ပွားတဲ့တိုက်ပွဲအတွင်းအစိုးရတပ်မတော်ကတပ်ဖွဲ့ဝင်3ယောက်ကိုအေအေခေါ်ရခိုင်တပ်ဖွဲ့ကဖမ်းဆီးထားကြောင်းသတင်းထုတ်ပြန်ထားပါတယ်လက်ရှိဖမ်းဆီးခံထားရသူတွေအတွက်အသက်အန္တရာယ်စိုးရိမ်စရာမရှိကြောင်းအေအေတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူခိုင်တုခကအခုလိုပြောပါတယ
်သူတို့ကတော့ဒီဂျီမီရောကွန်ဗင်းရှင်းအတိုင်းပေါ့ဗျာနောက်စတုံးမဥပဒေရကျွန်တော်တို့ကတော့ကောင်းကောင်းမွန်မွန်မေးထိန်းသိမ်းထားတာပါဟိုသူတို့အတွက်အသက်အန္တရာယ်ဒီပါလေတော့ဘာမှစိုးရိမ်စရာမရှိဘူ
းဖမ်းဆီးခံထားရသူတွေဟာဘူတီတောင်အခြေစိုက်ခလာယာ263ကဒုတက်ချက်မောင်ပြတက်သားတနင်းလာနဲ့တက်သားချစ်ရဲသူတို့ဖြစ်ကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်လက်ရှိစီအခြေအနေနဲ့2015ခုနှစ်ကတပ်သား2ယောက်လွှဲပြောင်းပေးမှုတဲ့အတွေ့အကြုံအရထိမ့်သိမ်းထားသူတွေကိုပြန်လည်လွှဲပြောင်းရေးအတွက်ကိုစဉ်းစားနေစေရှိကြောင်းလည်းပြောပါတဲ့
သူတို့ကိုဘယ်လိုလုပ်မလဲဆိုတဲ့ဥစ္စာကတော့အခုလုံးလုံးစီတော့ဟိုအဲ့ကွေးရှင်းနေတဲ့ကာလဆိုတော့နည်းနည်းတော့ဟိုအဆင်ဆိုးတရားပေါ့နှစ်ကောင်းဆုံးတော့ကเนาะကျွန်တော်တို့ဒီဖမ်းမိတဲ့နေရာကို ICRC လက်ထက်ကိုပြေးပြလိုက်တယ်ပြေးပြလိုက်တဲ့အချိန်မှာ ICRC ကတစ်ဆင့်နေပြီးတော့ဗမာစစ်တပ်လက်ထက်ရောက်သွားတယ်ကြာဒါတော့ဗမာစစ်တပ်ကနေပြီးတော့တရားကိုထောက်ခံမှုကိုစလိုက်တယ်လို့ပြောတယ်။အဲဒါကြောင့်မို့လို့ကျွန်တော်တို့ကသူတို့ရဲ့ဒီလုံခြုံရေးအတွက်လည်းပဲကျွန်တော်တို့ဟိုစဉ်းစားတာပေါ့ဗျာနော်
။2015ခုနှစ်ကဘင်္ဂလားဒေ့ရှ်နိုင်ငံအခြေစိုက် ICRC နိုင်ငံတကာကြက်ချင်ဒီအဖွဲ့ကအကြီးအကဲတွေနဲ့ဆွေးနွေးပြီးပြန်လည်လွှဲရခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံအခြေစိုက် ICRC အနေနဲ့မြန်မာတပ်ဖွဲ့ဝင်တွေစစ်သုံးပန်းဖြစ်ဖမ်းဆီးခံထားရတဲ့သတင်းတွေကိုကြားသိထားရပြီးပြန်လည်လွှဲပြောင်းပေးရေးအကူအညီပေးဖို့အသင့်ရှိနေကြောင်းလဲဒီကနေ့ကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။လက်ရှိဖမ်းဆီးထားသူ3ဦးအရေးကိုရမီရဖတွေကလက်ခံခေါ်ယူပေးမယ်လို့ကမ်းလှမ်းတာမျိုးရှိရင်အေအေအဖွဲ့အနေနဲ့ဆွေးနွေးဆုံးဖြတ်ဖို့ရှိကြောင်းလည်းခိုင်တုခကဆက်ပြောပါတယ
်။အဲ့လိုမျိုးဟိုတရားဝင်ကမ်းလှမ်းလာလို့ရှိရင်တော့အဲ့လိုကမ်းလှမ်းတဲ့ဥစ္စာမျိုးလက်ခံရရှိလို့ရှိရင်တော့အဲ့ဒီချိန်ကျမှပဲကျွန်တော်တို့ဒီဟိုစီဝေးထိုင်ပြီးတော့ရံပြီးဆုံးဖြတ်ရမှာပေါ့
။ဘူတီတောင်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကတော့ဒီဖမ်းဆီးမှုနဲ့ပတ်သက်ပြီးတိတိကျကျမသိရပေမဲ့တမရော်ကလက်ခံရင်ဆောင်ရွက်ပေးနိုင်မှာဖြစ်ကြောင်းအခုလိုပြောပါတယ
်။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လည်းတော့အဆက်တွေကမရှိဘူးခင်ဗျာ။ဒါနဲ့ပတ်သက်ပြီးတော့အဲ့ဒါကျွန်တော်တို့ဒီတမရော်ဖက်ကတော့လက်ခံမယ်ဆိုရင်တော့တော့ကျွန်တော်တို့တမရော်ဖက်ကလူကိုပြန်ပြီးတော့အဲ့ဒါလက်ခံနိုင်တဲ့အခြေအနေရှိနေဆိုတော့တော့ကျွန်တော်တို့ကတော့လူသားချင်းစာနာတဲ့အနေနဲ့ကျွန်တော်တို့ကတော့လူပိတ်နေတဲ့အခြေအနေတော့ရှိလာမှာပါ
ဒီလ20ရက်နေ့ကဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်ပြီးအစိုးရဘက်ကတော့သတင်းထုတ်ပြန်တာမရှိပါဘူး။အေအေတပ်ဖွဲ့ဘက်ကတော့မေလအတွင်းမှာတိုက်ပွဲ5ကြိမ်ဖြစ်ပွားခဲ့ကြောင်းနဲ့လက်ရှိမှာတိုက်ပွဲမဖြစ်ပွားပေမဲ့အစိုးရတပ်မတော်ဘက်ကအင်အားတွေထပ်မံဖြည့်တင်းနေတာကြောင့်ဒေသတွင်းမှာစီးရဲတင်းမာမှုတွေရှိနေစေဖြစ်ကြောင်းသတင်းထုတ်ပြန်ပါတယ်
။ VOA သတင်းနောက်ကိုမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ဒီအကြောင်းနဲ့တဆက်တည်းပြောပြချင်တာကရခိုင်တပ်မတော်ကဖမ်းဆီးထားတဲ့မြန်မာတပ်မတော်သား3ဦးကိုလွှဲပြောင်းလက်ခံပေးရေးကိစ္စမှာအပြည်ပြည်ဆိုင်ရာအချက်ချင်းဒီ ICRC အဖွဲ့ကဂျားဝင်ကူညီဖို့အစဉ်အသင့်ရှိကြောင်းဒီကနေ့ပြောကြားလိုက်ပါတယ်။ဒါပေမဲ့လည်းပြန်လည်လွှဲပြောင်းပေးမဲ့တပ်မတော်သားတွေကိုအပြည့်ပေးအရေးယူခံရမှမျိုးကိုစိုးရိမ်မှုတွေရှိနေကြတာပါ။အပြည့်စုံကိုဆက်ပြီးတင်ပြပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမူသီတောင်မြို့နယ်မှာမေလ20ရက်နေ့ကဖြစ်ပွားတဲ့တိုက်ပွဲအတွင်းဖမ်းမိခဲ့တဲ့မြန်မာတပ်မတော်သား3ဦးကိုပြန်လည်လွှဲပြောင်းပေးလို့ကြောင်းအေအေတပ်ဖွဲ့ကပြောဆိုခဲ့ပြီးနောက်မှာပဲ ICRC ကဂျားဝင်ကူညီမဲ့အကြောင်းဒီကနေ့ကြေညာချက်ထုတ်ပြန်ကမ်းလှမ်းလိုက်တာပါ။အေအေရခိုင်တပ်မတော်ကဖမ်းဆီးခံစစ်သားတွေကိုပြန်လည်လွှဲပြောင်းပေးလို့ကြောင်းကမ်းလှမ်းထားကြောင်းကြားသိရတာပြီးတပ်ဆိုင်သူတွေအားလုံးကလက်ခံမယ်ဆိုရင်ထိန်းသိမ်းခံစစ်သားတွေပြန်လွှတ်ပေးရေး ICRC ကအမြန်ဆုံးစတင်ဆောင်ရွက်ဖို့အစဉ်အသင့်ရှိနေကြောင်း ICRC ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲ Mr. Ferrizio Carboni ကVOA ကိုပြောပါတယ
် So I would say once the parties agree and if they agree on the release and if they agree that the international committee of the red cross
သဆိုင်သူတွေအားလုံးက ICRC ကိုဂျာဝင်ဆောင်ရွက်ပေးဖို့သဘောတူလက်ခံပြီးဆိုတာနဲ့ဖမ်းဆီးခံထားသူတွေရှိတဲ့နေရာကိုကျွန်တော်တို့အရောက်သွားပြီးလွှဲပြောင်းရေးအတွက်စီစဉ်မှာပ
ါ2015ခုနှစ်တုန်းကလည်းရခိုင်တပ်မတော်ကဖမ်းဆီးခဲ့တဲ့မြန်မာတပ်မတော်သား2ဦးကိုဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာ ICRC အဖွဲ့ကဂျားဝင်လက်ခံလွှဲပြောင်းပေးခဲ့မှုပါတယ်။ဒါပေမဲ့လည်းနောက်ပိုင်းမှာလွှဲပြောင်းပေးလိုက်တဲ့တပ်မတော်သား2ဦးကို1010နှစ်စီချမှတ်လိုက်တာကြောင့်ဒီလိုဖြစ်ရမျိုးကြုံရမှာစိုးရိမ်မှုတွေလည်းရှိနေကြတာပါ။မြန်မာနိုင်ငံဆိုင်ရာ ICRC အဖွဲ့အကြီးအကဲကတော့အပြစ်ပေးအရေးယူခံရမယ့်အန္တရာယ်ရှိပေမဲ့ကာယကံရှင်တွေရဲ့ဆန္ဒနဲ့အညီဆောင်ရွက်ရတဲ့အကြောင်းပြောပါတယ
်။ It's important to understand that we play a role of neutral intermediary.We're not negotiating the release. That's something both parties have to agree. What we do
ကျွန်တော်တို့အနေနဲ့ဂျာနီအဖြစ်နဲ့တာဝန်ယူဆောင်ရွက်တယ်ဆိုတာကိုသဘောပေါက်ဖို့အရေးကြီးပါတယ်။ပြန်လွတ်လာအောင်ဆက်ဆက်ညှိနှိုင်းတဲ့အလုပ်ကိုမလုပ်ပါဘူး။ဒီကိစ္စကိုသက်ဆိုင်သူတွေဂျာမှာညှိနှိုင်းရမယ့်ကိစ္စပါ။ကျွန်တော်တို့လုပ်တာကတော့ဖမ်းဆီးခံထားသူတွေကိုတစ်ဖက်အဖွဲ့ကနေတစ်ဖက်အဖွဲ့ကိုလွှဲပြောင်းနိုင်အောင်ကူညီပေးပါတယ်။ဒါလို့မဆောင်ရွက်နိုင်ခင်မှာလည်းဖမ်းဆီးခံရတဲ့သူတွေကိုပြန်ကျင်သလားဆိုတာရှင်းရှင်းလင်းလင်းမေးမြန်းပြီးအခြေအနေကိုရှင်းပြသလိုနောက်ဆက်တွဲကျင်းဝနိုင်တာတွေကိုလည်းရှင်းပြပါတယ်။
နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AAPBB တွဲဖက်အတွင်းမှုကိုဘူကြီးကလည်း ICRC အဖွဲ့အနေနဲ့ဂျားဝင်ဆောင်ရွက်ပြီးတဲ့တာဝန်ကိုသာဆောင်ရွက်နိုင်တဲ့အတွက်လွှဲပြောင်းပေးသူတွေကိုအရေးယူခံရမယ့်အခြေအနေမျိုးကြုံရလေရှိတတ်တယ်လို့ပြောပါတယ
်။ဟိုပြောရတာတော်တော်ခက်ပါတယ်။တိုက်ပွဲတစ်ပွဲမှာတစ်ဖက်ရဲ့စစ်သားကိုတစ်ဖက်တစ်ဖက်ကအပန်းခံရတယ်ဆိုလို့ရှိရင်တော့ဒီဂျီနီဗာကွန်ဗင်းရှင်းနေရသုံးစစ်တုတ်ပန်းပေါ်လစီဆိုတာမျိုးရှိပါတယ်။အဲ့ဒီစစ်တုံးမပေါ်လစီရတက်သားတွေကိုအချင်းကြောင်းနေလောက်တာတွေတစ်ခါကိုပြန်ပြီးဆွဲပေးတာမျိုးတွေလုပ်လို့ရပါတယ်အဲ့လိုလုပ်တဲ့အခါမျိုးမှာတော့အစွဲခံရတဲ့ဒီတက်သားတွေကိုအေးအေးယူခြင်းမယူခြင်းကဒီလက်ခံတဲ့ဒီတက်ဖွဲ့နေရာပုံပြီးတက်ဆိုင်ပါတယ် ICRC လို့အဖွဲ့မျိုးကတော့ဂျာကနေပြီးတော့ဒီလူတွေအသက်အန္တရာယ်မရှိအောင်တက်နေတကဝင်ပြီးတော့ကူညီပေးတာမျိုးနောက်အတိတ်တည်းအဖြစ်နဲ့လုပ်ပေးတာမျိုးအဆင့်လောက်ပဲဒီလိုကလုပ်လို့ရမယ်လို့ကျွန်တော်တို့သိထားပါတယ်
မြန်မာနိုင်ငံဆိုင်ရာ ICRC ရုံးခွဲရဲ့ဒီကနေ့ကြေညာချက်မှာတော့ ICRC အနေနဲ့အကျဉ်းသားလွှဲပြောင်းရေးလုပ်ငန်းတွေကိုကဘာတဝမ်းမှာဆောင်ရွက်နေသလိုဂျားဝင်ကူညီတာသာဖြစ်ကြောင်းလည်းဖော်ပြထားပါတယ်ခင်ဗျာ
လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တိတိမှာလူမျိုးမျိုးတွေရဲ့ယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
ဗီအိုအမေရိကန်တန်ကတောင်းကြနေညဘက်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတော့ဒီလွတ်တော်မှာဆွေးနွေးတဲ့ကိစ္စအနေနဲ့ပတ်သက်လို့သတင်းတစ်ပုဒ်ကိုလည်းတင်ပြခြင်းပါတယ်မြန်မာနိုင်ငံကသတင်းလွတ်လပ်ခွင့်အခြေအနေတွေပေါ်စိုးရိမ်မကင်းမှုတွေထွက်ပေါ်နေချိန်မှာပဲသတင်းမီဒီယာဥပဒေကိုပြင်ဆင်ဖို့စီစဉ်နေကြောင်းမြန်မာအစိုးရကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်း ဥပဒေမှာပြင်ဆင်တဲ့နာရီနဲ့ပတ်သက်လို့သက်ဆိုင်ရာသတင်းမီဒီယာအတိုင်းဝိုင်းကတိတိကျကျတင်ပြတာမရှိတဲ့အကြောင်းဒီကနေ့နေပြည်တော်ကသတင်းစာရှင်းလင်းပွဲမှာပြန်ကြားရေးဝန်ကြီးကပြောလိုက်တာပါအပြည့်စုံတော့ VOA မြန်မာဝိုင်းသတင်းတော့ကိုကောင်းဆန်ဟင်းကပြောပြမှာပ
ါသတင်းမီဒီယာသမားတွေဖန်ဆီးအရေးယူခံရတာတွေအပါအဝင်ကန့်သတ်မှုတွေရှိနေရာကြောင့်ပြည်တွင်းမိဘကသတင်းလွတ်လပ်ခွင့်လှုပ်ရှားသူတွေစိုးရိမ်နေချိန်မှာပဲလက်ရှိသတင်းမီဒီယာဥပဒေကိုပြင်ဆင်ဖို့ရည်ရွယ်ထားကြောင်းမြန်မာအစိုးရကပြောဆိုလိုက်တာပါဒါပေမဲ့လည်းသတင်းလွတ်လပ်ခွင့်အတွက်ပြင်ဆင်တဲ့အချက်အလက်တွေကိုသတင်းမီဒီယာအတိုင်းဝိုင်းကတင်ပြရတာမျိုးမတွေ့ရသေးတဲ့အကြောင်းအစိုးရရဲ့ဒုတိယတင်ပြတာကာလအတွင်းဆောင်ရွက်ခဲ့တာတွေနဲ့ပတ်သက်လို့ဝန်ကြီးဌာနအလိုက်သတင်းစာရှင်းလင်းပွဲကျင်းပရန်မှာပြန်ကြားရေးဝန်ကြီးဦးဖေမင်းကပြောလိုက်ပါတယ
်မီဒီယာသမားတွေကိုတွေ့လို့ရှိရင်အများရန်ပြောပါတယ်ကျွန်တော်တို့မီဒီယာတွေမှာနဲ့မီဒီယာတွေကိုအနောက်ရှက်ပေးနေတဲ့ဟန်တာနေတဲ့လွတ်လပ်ခွင့်ကိုအတားအဆီးဖြစ်နေတဲ့ဥပဒေတွေပြင်ဆင်ဖို့လိုတယ်ဆိုတဲ့စကားသည်ပြောလာတာနှင်းနဲ့ချီပြီးရှိနေပြီသို့တော်ဘယ်လိုညှိစွမ်းမှုရှိတယ်အဲ့ဒါကြောင့်မလို့ဥပဒေကိုပြင်လို့ရှိရင်တော့ဘယ်ဥပဒေကတော့ဘယ်လိုပြင်သင့်တယ်ဆိုပြီးတော့တိတိကျကျမီဒီယာဖွဲ့စည်းတွေကတင်လာတာမရှိသေးဘူးเนาะအဲ့တော့အဲ့ဒါကိုလှုပ်စေချင်ပါတယ်အဲ့ဒီခါကြမှာသာလေတကယ်တိရောက်တဲ့အကျိုးရလဒ်တွေဖြစ်မှာပါဒါကျွန်တော်အခုဒီနေရာမှာကြုံကြိုက်တုံးကိုပြောချင်တာ
တရိစာဆရာဦးစီယာလိုက်ကတော့မီဒီယာလောကဖွံ့ဖြိုးတိုးတက်ရေးအတွက်ပြည်ချင်းရေးဝန်ကြီးဌာနအနေနဲ့လည်းဒီတဲ့အချိန်ပေးတာဝန်ယူဖို့လိုတယ်လို့ဆိုပါတယ
်အဲဒီကျွန်တော်ဒီသတင်းမီဒီယာဥပဒေပြင်ဆင်ဖို့အတွက်ကိုပြီးခဲ့တဲ့ဒီထဲမှာသတင်းမီဒီယာကောင်စီကဦးစီးပြီးတော့မှအဲဒီကျွန်တဲ့သတင်းမီဒီယာအဖွဲ့အစည်းတွေအပါအဝင်ပေါ့ကျွန်တော်မြန်မာဂျာနယ်လစ်ကွန်ရက်တို့မြန်မာဂျာနယ်လစ်ယူနီယံတို့ပြီးတော့ association တို့နဲ့သူတို့စီကနေပြီးတော့အချင်းချင်းတောင်းဆိုလွှာတယ်ကျွန်တော်တို့ယူထားတာရှိပါတယ်ဟောရီပေါ့နော်ကျွန်တော်ဒီမှာဘလို့အချက်လက်တွေကိုပြင်ဆင်နေတာလဲဆိုရယ် law review လေးတွေပေါ့လေအဲ့လို review လေးတွေကိုပြည်ချိုင်းဝန်ကြီးဌာနကိုကျွန်တော်ပို့ထားပြီးသားတွေရှိပါတယ်အဖွဲ့ပေါင်းစုံရင်းဟာကိုကောင်စီကနေစုစည်းပြီးမှပို့ထားရရှိပါတယ်ဆိုတော့အဲ့ဒီမှာဘယ်ဟာတွေကိုမင်းပြည်သားတွေမှာပြင်ဆင်ခြင်းတယ်လဲဆိုတာမျိုးတွေပါပါတယ်ဒါကိုဆက်လက်ပြီးတော့ပြောင်းလဲဖို့ကျွန်တော်ဟိုဝန်ကြီးဌာနကကျွန်တော်အချိန်ပေးပြည့်စုံမှုလို့တော့ပေါ့နော်ဟုတ်ကဲ့ဟုတ်ဟုတ်
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အရေးတအဆိုးရလက်ထက်မှာသတင်းမီဒီယာလွတ်လပ်ခွင့်အားကောင်းလာမယ်လို့မျှော်လင့်ထားပေမဲ့လည်းသတင်းသမားတွေဖမ်းဆီးအရေးယူခံနေရတာအထူးသဖြင့်မတီးမငင်းအခြေအနေတွေနဲ့ပတ်သက်လို့သတင်းယူတဲ့သူတွေကြုံနေရတဲ့အခက်အခဲတွေကြောင့်ဖြင်းရင်းပြည်ပကဝေဖန်တာခံနေရတာပါပြန်ကြားရေးဒုတိယဝန်ကြီးဦးအောင်လာထွန်းကတော့သတင်းမီဒီယာသမားတွေဘက်ကလည်းတည်ဆဲဥပဒေတွေကိုလိုက်နာဖို့လိုအပ်ကြောင်းသတိပေးပြောဆိုခဲ့ပါတယ်
အဲ့တော့ကျွန်တော်တို့အတွက်အရေးကြီးတာကတည်ဆဲဥပဒေတွေရဲ့အန်ဒရီကိုလည်းသိရှိနားလည်ဖို့လိုပါတယ်အဲ့ဒီကြမှာပဲကျွန်တော်တို့အစဉ်ပြေသလိုလှုပ်ရှားဖို့အနေထားရှိပါတယ်။အလုပ်လေးလုပ်ရမှာပါ။ကျွန်တော်လေးတန်လေးနားထောင်ရမယ်။ညောင်ပြီးလေးစား။အဲ့ဒါလေးသိရေးကြည့်ပါတယ်။ကျွန်တော်တို့ဒီစိတ်ဆန္ဒမစိုးဖို့လေကျွန်တော်မြစ်တဲခံပါတယ်။ချိန်ပေးလုပ်ရမှာပါ။တချို့ဥပဒေတွေဆိုရင်ဟိုကိုလိုနီခက်ခဲတွေကပြဌာန်းကြီးတွေဟာတက်တန်းတရားကျော်ပြီ။အခုပြဿနာဖြစ်တဲ့ဥပဒေဖြစ်လို့ Official Secret Act ပါလို့ဆို။အေးကြီးတွေကဒီစိတ်ဥပဒေကိုနားလေပါ။တိုးတော့ကိုဟာကိုလည်းကျင်းဝန်းနဲ့ညီညွတ်အောင်အဲ့ဒါကိုပြုစုပြောင်းထောင်များပါလို့ကျွန်တော်အဲ့ဒါကိုမြစ်တဲခံလုပ်ပါတယ်။
သတင်းမီဒီယာလွတ်လပ်ခွင့်လိုချင်သူတွေကတော့ဆက်သွယ်ရေးပုံမှ66ကားကြီးလိုဥပဒေမျိုးတွေဟာလဲသတင်းသမားတွေအတွက်အခက်အသက်တွေအဖြစ်နဲ့ထောက်ပြနေကြတာပါမြန်မာနိုင်ငံမှာလက်ရှိတရားစွဲဆိုခံထားရတဲ့သတင်းသမား24ဦးရှိနေပြီးဆက်သွယ်ရေးပုံမှနဲ့တရားစွဲဆိုထားတဲ့အမှုပေါင်းစုစုပေါင်း16မှုရှိနေကြောင်းလဲလူ့ခွင့်လိုချင်သူတွေကမှတ်တမ်းတင်ထားပါတယ်ခင်ဗျာ
သတင်းမီဒီယာလွတ်လပ်ခွင့်အကြောင်းနဲ့ပတ်သက်လို့VOA သတင်းတော်ကိုကောင်းဆန်ဟင်းရဲ့တင်ပြချက်ဖြစ်ပါတယ်ခင်ဗျာ VOA ကထုတ်လွှင့်ပြီးသမျှအစီအစဉ်နေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOA ကိုတည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာရိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက VOA မြန်မာဝိုင်းအစီအစဉ်တဆင့်စာရိုက်တက်တာအမှတ်855ရန်ကုန်ဘဟုစာရိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှาศင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ VOA ရဲ့တောက်ချာနေ့ညဘက်အစီအစဉ်တွေကို9:00အထိလိုင်းနိုမီတာ19 kHz 15539လိုင်းနိုမီတာ25 kHz 11809နဲ့လိုင်းနိုမီတာ32 kHz 9335တို့ကနေတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမျိုးသမီးကန္တာသုဒ္ဓဆုံလင်းအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နီးပညာကန္တာတွေကိုလည်းနားဆင်ရဖို့ရှိပါတယ်အဲ့ဒီတဲကမှအခုရင်ဆုံးအမျိုးသမီးကန္တာကိုတင်ဆက်သွားပါမယ်ကချင်ပြည်နယ်မှာဧပြီလကစတင်ဖြစ်ပေါ်တဲ့မြန်မာစစ်တပ်နဲ့ KIA ကချင်လွတ်လပ်ရေးတပ်တို့ကြားတိုက်ခိုက်မှုတွေကြောင့်ပြည်ပကဖြစ်ပွားရာဒေသတွေမှာပိတ်မိနေကြတဲ့ကချင်စေဘေးရှောင်တွေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်မိကြောင်း KWAT Quad ခေါ်တိုင်းအခြေဆိုင်ကချင်အမျိုးသမီးအစည်းအရုံးကပြီးခဲ့တဲ့သတင်းဘက်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်အထူးသဖြင့်စေဘေးရှောင်တွေအနေနဲ့90ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်ကြတဲ့အတွက်သူတို့တွေဘယ်လိုဒုက္ခတွေရင်ဆိုင်နေကြရသလဲဆိုတော့ကိုကချင်အမျိုးသမီးများအစည်းအရုံးအဖွဲ့ရဲ့ပြောခွင့်ရသူမိုးနေလီကဝါရှင်တန်မြို့တော်ကိုရောက်ရှိနေခိုင်းမှာ VOA ကိုပြောကြတာပါမမိုးနေလီနဲ့အတူဒေါ်လာတန်ဆွေးနွေးမေးမြန်းထားတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာနားဆင်ကြည့်ပါခင်ဗျာ
ဒီစိုက်ကချင်မြို့ပြများအစည်းအရုံးကဧပြီလကစဖြစ်ခဲ့တဲ့မြန်မာစစ်တပ်နဲ့ KIA ကချင်လက်နက်ကင်ကြားတိုက်ခိုက်မှုတွေကြောင့်စီဘေးရှောင်တွေအထူးသဖြင့်အမျိုးသမီးတွေတချီရွေကလေးတွေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့အကြောင်းဖော်ပြရမှာတချို့စီဘေးရှောင်တွေလူသားတိုင်းဖြစ်အသုံးပြုမှုခံရတဲ့အကြောင်းစသဖြင့်လို့စိုးရိမ်မကင်းဖြစ်မှုတွေကိုဖော်ပြထားပါတယ်ဒီစီဘေးရှောင်တွေနဲ့မှာအများစုကအမျိုးသမီးတွေဖြစ်ကြတဲ့အတွက်ကြောင့်လည်းအမျိုးသမီးတွေရင်ဆိုင်နေရတဲ့ဒုက္ခတွေအကြောင်းပြချင်ပါတယ်
ပတိပခါဖြစ်တဲ့အတွက်ကြောင့်ပေါ့နော်အမျိုးသမီးတွေကိုထိခိုက်တဲ့ပြဿနာတွေကတော့အများရှိတာပေါ့နော်အမျိုးသမီးဆိုလို့ရှိရင်လင်မိုင်းဆိုင်ရာအကြမ်းဖက်မှုတွေလည်းခံနေရတယ်စစ်ပြေးပြီဆိုလို့ရှိရင်အထူးသဖြင့်ဒီကိုဝန်ဆောင်အမျိုးသမီးတွေပေါ့တော်တော်လေးကိုဒုက္ခရောက်ရတယ်ဒီရဲ့အတိုင်းပဲကိုဝန်ဆောင်ကအရင်မှဖြစ်နေပြီဆိုတော့မွေးမဲ့အချိန်မှလည်းဒုက္ခတွေအများကြီးကြုံရတာပေါ့နော်ပြောချင်တာကဒီမွေးတဲ့အချိန်မှလည်းဒီရှိတဲ့အဝိစတွေမလုံလောက်တဲ့ကိစ္စတွေပြီးလို့ရှိရင်ထွေပြေးနေရတဲ့အချိန်တွေမှဆိုလို့ရှိရင်လည်းဒီအဲကြောက်လန့်နေရတယ်ဒီလိုမျိုးဆိုရင်ကြောက်လန့်နေရတဲ့အချိန်တွေမှကလေးအတွက်လည်းအများကြီးဒုက္ခရောက်စေတာပေါ့နော်ပြုလို့ရှိရင်ဒီအမျိုးသမီးတွေမှာဒီအသက်ကြီးရွယ်ဦးတွေဆိုလို့ရှိရင်လည်းတော်တော်လေးကိုဒုက္ခရောက်တယ်တော်ထဲမှာဒီမိုးကလည်းရွာပေါ့နော်မိုးအကာတွေမရှိတဲ့နေရာမှာထွက်ပြေးနေရတဲ့အချိန်မှာဒီအမျိုးသမီးတွေရဲ့အခက်အခဲတွေပေါ့နော်အမျိုးမျိုးပေါ့နော်ကြုံနေရတဲ့အချိန်တွေကတော့အများကြီးရှိတယ
်စီပေးဆောင်အမျိုးသမီးတွေပေါ့နော်ဆောဆောလူမျိုးချင်းချင်းကြက်ကြနေကြတဲ့ဘဝမှာတစ်ဖက်နိုင်ငံကိုပေါ့နော်လူကုန်ကူးခံရမှုအတွက်ကိုအလားအလာတွေကပို့ပြီးတော့ဆိုးစီတယ်ပေါ့နော်လူကုန်ကူးမှုနဲ့ပတ်သက်ပြီးတော့ဒီကချင်အမျိုးသမီးတွေပေါ့နော်အထူးသဖြင့်စစ်ပေးရှောင်တွေဘလို့အန္တရာယ်တွေရှိပါလဲရှင
်ဒုက္ခတွေစခန်းကိုရောက်နေတဲ့အမျိုးသမီးတွေကြားထဲမှာဆိုလို့ရှိရင်တချို့ကိုယ့်ရဲ့အမျိုးသားတွေကိုယ့်သားတွေဆိုလို့ရှိရင်တချို့ဆိုရင်ဆက်ခွန်တင်နဲ့ဖမ်းပြီးတော့ပေါ့နော်ပြန်မလွတ်လာတဲ့ဟာတွေပြီးလို့ရှိရင်ဒီပေါ်တာအနေနဲ့ပါသွားတဲ့ကိစ္စတွေဆိုတော့ဒီလိုမျိုးကိုယ့်ရဲ့ခင်ပွန်းလည်းမရှိဘူးအကူရမဲ့ယောက်ျားတွေမရှိတဲ့အခြေအနေမှာဒီအမျိုးသမီးတွေကဒီတာဝန်ကိုထမ်းဆောင်ရတယ်ကလေးအငယ်ရှိတယ်တချို့ဆိုလို့ရှိရင်တက်ကြီးရွယ်ဦးပေါ့နော်ကိုပြုစုရတဲ့အခြေအနေဆိုတော့ဒီလိုမျိုးအခြေအနေမှာစားနပ်ရိက္ခာမလုံလောက်တဲ့ဒုက္ခကိုဖျက်ကျော်ရတယ်တစ်ဖက်မှာလည်းဝင်ဝင်ရဖို့အတွက်စူးစမ်းလာရပြီဒီလိုမျိုးအခက်အခဲဖြစ်နေတဲ့အချိန်မှာပဲအဲတစ်ဖက်ဒီများတော့အဖြစ်ဒီတရုတ်နဲ့ညှိဆက်တဲ့ဒုက္ခတွေစခန်းကဆိုလို့ရှိရင်ဒီယူကုန်ကူရောင်းစားခံရတဲ့အခြေအနေပေါ့နော်တချို့ဆိုရင်ဟိုအဝေးကိုရောင်းစားခံရပြီးတော့အဲတချို့ပြန်လွတ်လာတဲ့ဟာတွေလည်းရှိတာပေါ့နော်ဆိုတော့ဒီဒုက္ခတွေမှာမဟုတ်ဘဲနဲ့လည်းဒီတခြားဒေသတွေကလည်းဒီလူကုန်ကူးခံရတဲ့အခြေအနေကတော့အခုပိုပြီးတော့များလာတယ်ဘာလို့ဆိုတော့ဒီနိုင်ငံရဲ့အခြေအနေမကောင်းဘူးတချို့နေရာတွေကထွပြေးနေရတယ်တောထဲမှာပုံနေရတယ်အခြေအနေကောင်းပြီဆိုရင်ကိုယ့်ရွာကိုပြန်လာတယ်ဆိုတော့ဒီလိုမျိုးနဲ့ပဲအရင်တုန်းကဘဝမှာအထူးသဖြင့်လေယာဉ်မြေကိုအဓိကထားပြီးတော့ဝန်စားချာကြတာပေါ့နော်အခုကတောထဲမှာအတိအနှံရှာဖို့တွားမယ်ဆိုလို့ရှိရင်လည်းလုံခြုံမှုကမရှိဘူး ရွာမှာလှုပ်လှုပ်ရှားဖို့အတွက်ဆိုရင်အခြေအနေကမကောင်းဘူးဒီလိုမျိုးဟိုအခက်အခဲကိုကြောဖြတ်ဖို့ဆိုလို့ရှိရင်သူကဖက်နိုင်ငံမှာဝင်ငွေရှားဖို့အတွက်အလုပ်ရှားဖို့အတွက်ထွက်လာကြတယ်များတော့အဖြစ်ဒီအမျိုးသမီးတွေပေါ့အဲ့မှာပဲရောင်းစားခံရတဲ့အခြေအနေကြုံရတယ်ဆိုတော့ဒီလိုမျိုးပြဿနာတွေကတော့ပိုပြီးတော့ဒီအထူးသဖြင့်ဒီရွာတွေမှာပေါ့နော်ပိုပြီးတော့မြင်လာရတဲ့အခြေအနေရှိတယ
်နောက်တစ်ခုကျမနောက်ဆုံးကြရတာကတော့ပြည့်ရဖို့ညီညာစွာဆန္ဒပြတဲ့ကချင်လှုပ်ရှားသူ၃ဦးဖန်ခံကြရပြီးအဲ့ဒီအထဲမှာအမျိုးသမီးတူပါတယ်လို့လည်းသိရပါတယ်အဲ့ဒီကြောင့်နဲ့ပတ်သက်ပြီးနည်းနည်းပြောပြပေးပါလားရှင
်ကျမတို့နိုင်ငံမှာပေါ့နော်ဒီလိုမျိုးစစ်ပဋိပက္ခဖြစ်တာကတော့တော်တော်လေးကြာလာတဲ့ပုံမှာအာလူမှုရေးအရာရောနိုင်ငံရေးအရာရောဒုက္ခကိုခံစားနေရတဲ့အမျိုးသမီးတွေဖြစ်လာတယ်ဆိုတော့ဒီအမျိုးသမီးတွေကကိုယ့်ရဲ့တိုက်ပြည်ငင်းချမ်းရေးရဖို့အတွက်ကတော့တော်တော်လေးကိုတက်တက်ကြွကြွနေပေါ့နော်ဒီတီမာတော်မကြောက်ပဲနဲ့အရှိတန်းကနေစူးစမ်းနေတဲ့အမျိုးသမီးတွေအများကြီးထွက်လာပြီးအခုဆိုလို့ရှိရင်ဆိုတော့ပြီးခဲ့တဲ့ဒီဧပြီလမှာဖြစ်ခဲ့တဲ့ပိတ်မိနေတဲ့ပြည်သူလူထုတွေကိုကယ်ထုတ်ဖို့အတွက်ဆိုပြီးတော့ဧပြီလ30ရက်နေ့ကနေစပြီးတော့ပေါ့နော်လူထုဆန္ဒပေါ်တဲ့ကိစ္စတွေကိုလှုပ်ဆောင်ခဲ့တယ်။တချိန်တည်းမှာပဲဒီဖြစ်နေတဲ့အခြေအနေကိုတည်င်းထုတ်ပြန်မှုတွေပေါ့နော်။တည်င်းစာရှင်းလင်းပွဲတွေကိုလုပ်ခဲ့တယ်။ဆိုတော့အဲ့လိုမျိုးလူထုတွေအတွက်လှုပ်ရှားဆောင်ရွက်နေတဲ့ဒီငင်းချမ်းရေးအတွက်လှုပ်ရှားဆောင်ရွက်နေတဲ့စစ်ပွဲတွေရက်ဖို့အတွက်လှုပ်ရှားဆောင်ရွက်နေတဲ့ဥဆောင်ဥရွက်ပြုနေတဲ့ဒီခေါင်းဆောင်တွေကိုအခုဆိုလို့ရှိရင်ဒီတရားစွဲဆိုထားတဲ့အခြေအနေခံရတာပေါ့နော်။ဆိုတော့အဲ့မျိုးခေါင်းဆောင်မှုမှာစူးစမ်းပြီးတော့ပါဝင်ဆောင်ရွက်နေတဲ့မျိုးသမီးတယောက်ကတော့ဂျမနောင်ပူဖြစ်တယ်။သူဆိုလို့ရှိရင်အမျိုးသမီးနဲ့ဂျမဒန်းတူရေးနဲ့ပတ်သက်ပြီးတော့တော်တော်လေးကိုတက်ကြွဆောင်ရွက်နေတဲ့ဒီခေါင်းဆောင်တယောက်ဖြစ်ပါတယ်။အခုသူလုပ်နေတဲ့လုပ်ငန်းတွေသူ့ရဲ့တမိုင်းချောင်းကိုကြည့်မယ်ဆိုလို့ရှိရင်လည်းဒီအမျိုးသမီးအခွင့်အရေးအတွက်ပဲသူအများကြီးအတိုက်ခံနေလှုပ်ဆောင်ခဲ့တာပေါ့နော်။အခုဒါငင်းချမ်းရေးအတွက်စူးစမ်းနေတဲ့အချိန်မှာပဲဒီလိုမျိုးတရားစွဲဆိုခံရတဲ့အဲကိစ္စတွေပေါ်လာတာလည်းရှိတာပေါ့နော်။ဆိုတော့ဒီအမျိုးသမီးအခွင့်အရေးကိုဆောင်ရွက်ပေမဲ့လည်းဟိုချင်းချောက်မှုတွေတရားစွဲဆိုမှုတွေဆက်ပြီးတော့ရှိနေတယ်ဆိုတဲ့ဟာကိုတိတိတတ်တာမြင်ရတာပေါ့နော်
အခုလောလောဆယ်မွန်းနေလီပြောသလိုငင်းချမ်းရေးအတွက်ဆန္ဒပြတာအမျိုးသမီးအခွင့်အရေးဦးဆောင်တဲ့လူဒုက္ခတွေရေးပြတဲ့လူတွေဖန်ခံရတယ်ဆိုတော့ဒီအပေါ်မှာသက်ဆိုင်ရာအာဏာပိုင်တွေကိုပေါ့နော်ဘယ်လိုတုံ့ပြန်ပြောကြလိမ့်ကျင်းနေရှင့
်အထူးသဖြင့်စစ်တပ်ကိုပြောချင်တဲ့အပိုင်းတွေရှိတာပေါ့နော်ဒီစစ်ပဋိပက္ခဖြစ်တဲ့အချိန်မှာပြည်သူလူထုတွေကိုအဓိကထားပြစ်မှတ်မထားဖို့လဲအများကြီးလိုအပ်တာပေါ့နော်အဲတစ်ဖက်မှာလဲငင်းချမ်းရေးကိုဖော်ဆောင်နေတယ်ငင်းချမ်းရေးဖို့အတွက်စူးစမ်းနေတယ်ဆိုပြီးတော့အခြေအနေတစ်ခုကရှိနေတယ်ဆိုတော့ဒီလိုမျိုးငင်းချမ်းရေးကိုဖော်ဆောင်နိုင်ဖို့အတွက်တစ်ဖက်မှာလဲစူးစမ်းနေတဲ့အချိန်မှာကချင်ဒေသနဲ့ဒီမြောက်ပိုင်းရှမ်းမှာပဲပေါ့နော်အထူးသဖြင့်ဒီစစ်တပ်ကနေစစ်အင်အားတွေတုံးပြီးတော့ပေါ့နော်ဒါခြေမုံဖို့အတွက်လုပ်တယ်ဆိုတဲ့ဟာကတော့တော်တော်လေးကိုရုပ်ဆိုးပါတယ်ဒါကြောင့်မို့ကျမတို့ရဲ့ဒီအနာဂတ်ငင်းချမ်းဖို့အတွက်ဆိုလို့ရှိရင်တော်တော်လေးကိုစိုးရင်ဆရာရှိတယ်ငင်းချမ်းမှုမရှိဘူးဆိုလို့ရှိရင်တရားမျှတမှုဆိုတာတော့ရှိတော့မှာမဟုတ်ဘူးအခုခံနေရတဲ့အမျိုးသမီးတွေအတွက်တရားမျှတမှုကိုရှာဖို့အတွက်ဆိုလို့ရှိရင်ဘယ်နေရာမှမရှိတော့ဘူး90ရာခိုင်နှုန်းကျော်နိုင်ငံမှာလည်းလူဦးရေအရပြောမယ်ဆိုလို့ရှိရင်အဲ့လောက်ရှိနေတဲ့အမျိုးသမီးထုတွေရဲ့လုံးချုံမှုမရှိဘူးပြီးလို့ရှိရင်အမျိုးသမီးတွေအတွက်ဒီစိတ်ဒုက္ခတွေပိုပြီးတော့ရှိနေတဲ့အပေါ်မှာဆိုလို့ရှိရင်ကျမတို့နိုင်ငံအနာဂတ်ပေါ့နော်တော်တော်လေးကိုစိုးရင်ဆရာရှိတယ်ပိုပြီးတော့နောက်ကျကျနိုင်တဲ့အခြေအနေရှိရဒါကြောင့်မို့စစ်တပ်အနေနဲ့ဆိုလို့ရှိရင်ဒါတကယ်ပဲငင်းချမ်းရေးကိုလိုလိုလားလားနဲ့ဖြစ်လာဖို့အတွက်ဒီဆန္ဒကိုအဓိကထားပြီးတော့ရှိခိုင်းစေခြင်းနဲ့ပြီးလို့ရှိရင်ဒီထိုးစစ်တွေကိုရက်တန်းကရက်ဖို့အတွက်အများကြီးလိုအပ်တယ်ဆိုတဲ့ဟာပေါ့နော်တချိန်တည်းမှာလည်းဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရမှလည်းအများကြီးတာဝန်ရှိပါတယ်ဆိုတော့ကိုကအစိုးရဖြစ်နေတဲ့အတွက်ကြောင့်မို့အစိုးရအနေနဲ့ဥပဒေစိုးမိုးမှုဆိုတဲ့နိုင်ငံဖြစ်လာဖို့အတွက်ဒါဒေါ်အောင်ဆန်းစုကြည်ကလည်းအများကြီးပြောခဲ့တာရှိတယ်ဆိုတော့ဒါတွေကိုတတိချာချာဖြစ်လာဖို့အတွက်စူးစမ်းပေးစီခြင်းနဲ့ပြီးလို့ရှိရင်ပြည်သူလူထုတွေလိုအပ်နေတဲ့အခြေအနေပေါ့နော်ဒါတွေကိုဖြည့်ဆည်းဖို့အတွက်လည်းအများကြီးလိုအပ်တယ်အခုတစ်ချိန်တည်းမှာလည်းဒီစစ်ပဋိပက္ခလည်းရှိနေသေးတဲ့အပေါ်မှာစစ်ပြေဒုက္ခတွေတွေကလည်းပိုပြီးတော့များလာတယ်ဆိုတော့စစ်ပြေဒုက္ခတွေတွေလိုအပ်နေတဲ့အခြေအနေကိုလည်းဖြည့်ဆည်းဖို့လည်းလိုတယ်အခုကစစ်ပြေဒုက္ခတွေတွေရဲ့အခြေအနေကိုဖြည့်ရှင်းပေးဖို့မဟုတ်ဘဲနဲ့အတင်းအဓမ္မနေရာချထားရေးတွေစူးစမ်းပြီးတော့လှုပ်လာတဲ့ဟာတွေလည်းရှိလာတာပေါ့နော်ဒ Dulu mew data sebiji ro di soya ni ni lu me solution le, cuma ro nengen ngincah bo tu karo tu tu liu langwe ni le, bono. So ro ngincah mu mesti le nengen solution le, kebahama solution le dah. Bobiyo naja jangke me cene la la le, mian itu ya barre. So ro di ngincah ye gu posong le cema le, alam bawa ne di ngincah ye posong le hago amian semua no, josa biyo lupa tu, amian jilu ade bilu sian di, amian tu me turu ye atengo, amian na tau polu ada bo. Bahasa ro di amiodumi rega kuna biodulu sebiji berkaya tak kau solusian di amiodumi pilihan le. So ro dulu mah tu je amian sih le. Dulu ye atane, dulu ye bawa muriga ro di ngincah ye sebuah buah mah amian ji ye ji le so le habo no. Dalam dulu amiodumi re bawa pu tu di kuat lan di amian pun be pu gal le di soya mah tahu amian sih le so le habo no. You can bend but never break me, 'cause it only serves to make me more determined to achieve.
Tolala dan season 10 set de amyo thami kana go na sin ge ya la ba aku ro ku on pyo pya me tuta song len american takwin season a hle yaw la ba bi di de ba ma ro american takwin ma di memorial day cha song sit ti de twae aw me bwe ni a chang go tin pya tha ba de ku on ne tu mat su mon ga ku nyi tin set da ba.
American Bianzu Ma, Mila and Nason Drim Patin Lanigo, Memorial Day, Jason City Dre, Omi Weni Pietama Jimbaware, Dinet Dre Omi Weniguro, Mila Nasashi Anima Jimbarawa, Nangano Alaye Pietama Tare, the Omi Wenima, Attainment Canary, Chita Lanshaw Puri, Pure Washing Wari, Gida Puri Puri, Nangano Wen Jimba Javare, Masumuye.
Hobare, American Ningan, the one Washington DC, New York, Chicago, Bowen, Mutorom Yamama, T. Ami Wenigo, Jimba Jabare, Eddie Nema, so in American Sitama, Dawin Tansau Nide to Rio, Simuran Houni Le Bowen Sinre Jabare, Luru Rigaro, Sibuene Tassine, Matia Neari, No Jason Sidigo, Mionane, Sidinianigo, Tuabido, Pansi Richa, a Lange Lady, Tuabido, Silly Shijabare.
General VOA Yone, they move in Larry Pema Lodot, Saugi Shimale, Amu Bueni Matangi, a Juni Yashinaima, Nangan Kawi, Tawan Tansani, City Lorine, Throya Midazu Winigo, Gombubi, Gida Pyobi Bueri, Matan Yoshinine, Gabiari, Yupat Javare, D Gida Pyobi Bue, Sizingo, Yomi and Tanjaganile, Tayak Tolin Piatavare.
Tane, Amu Bueni, the Mayangule, Pyopia Piba, Uncle Aoye.
Kamaya, Hurungaro, the Amu Buenilu Matak Makema. Jason City go out me computer and in a bandwe, banguidry, a lanwego. Jason the re, the matima, chicks were singly, shivare. Townshia, Chaucer, Shakune, Mila, Tonze, Yenima, the Pirinze, Twin Jason get the rego, UAP. But Amazon, a JMP, a Lu, Jimbarawa. Washington, Annie, the Pacca, Virginia, Pinema, Shide. Alinda, Muda, Sidinima, Jimbari, Eddie, Canago, Pinsimbo. Lungana, Lop, Bawangevare. Eddie Chenunga, the Alentama, down my name, your painted with Sipiaga, Jasongetu, Natalago, Mionan Tarawa.
Eddie now, the town Shia, Quanasa Tongu Nemaro, New York Pineha, Amway Wenigo, Dayawin, Alaya Napine, Tamakebare, the town Shia, a gold mine Nidimaro, Mutorom Yamama, Amway Wenipi, Jimala Jabido, Pine Dorom Yamale, Dayawin, Alaya Pine, Tamakejabare.
Amway Wenimasu in all, Muro Washington, Canary Dorom Yavare. Constitution Lama Yitishao, Conalan Dongani, Sakonalan Dongti, Aumi Weni, Chita Lanshop with Jimbaware, Agulu, a Gijezum, Chita Lanshop with Sinuelara, Dinisu Yin, Salijim Yau Pibare, Lanshop Chita Bue, a Nikonese Jaya Sang Tayagani, Natong Ligunikama Sadin Bilopian Jimba Larawa, American Dapo Winnie, Sipian Simu Daniria, Kit is a set whistling Gajare, Silvis Onego, Whistling B, Chita Lanshop Javare.
Afghanistan, Iraq sibwe ri ga ni sa lu, Vietnam, Korea sibwe, patthama kaba sit, dutiya kaba sibwe ri atwin cha song twa de sit di ro ri, sit pyan sit mu ran haung ni go khong pyu ja ba de.
လွတ်တော်ရှိက National Mall လို့ခေါ်တဲ့ဒီအမျိုးသားရင်မြန်မာဆိုရင်လည်းပဲတပ်ဖွဲ့ဝင်တွေဂုဏ်ပြုတဲ့အခမ်းအနားအစီအစဉ်တွေအများကြီးရှိပါတယ်။ဒုတိယကမ္ဘာစစ်ပွဲအတွင်းကြာဆုံးစစ်သည်တွေ BNN စစ်ပြန်တွေကိုရီးယားစစ်ပြန်တွေအတွက်အမှတ်တရနေရာတွေဆက်လုပ်ထားရမှာလာရောက်ပန်းစည်းချနိုင်ပါတယ်။ American ပြည်အောင်စုအတွက်အသက်ပေးလူခဲ့တဲ့စစ်သည်တွေအတွက်ရည်စူးဆောက်လုပ်ထားတဲ့အထိမ်းအမှတ်နေရာတရာစင်ကျော်လောက်ဝါရှင်တန်မြို့တော်မှာရှိပါတယ်
။အဲ့ဒီထဲကလူသိများတဲ့နေရာတစ်ခုကတော့ Marine Corps စစ်ပွဲအထိမ်းအမှတ်နေရာပါ။ဒုတိယကမ္ဘာစစ်အတွင်း1945ခုနှစ်မှာတော့ဂျပန်ကျွန်း Iwojima ကို Marine တပ်ဖွဲ့တွေကသိမ်းပိုက်နိုင်ခဲ့ပြီးတဲ့နောက် American အလံစိုက်ထူနေတာကိုမှတ်တမ်းတိုက်ပုံရိုက်ကူးနိုင်ခဲ့ပါတယ်။အဲ့ဒီတပ်ပုံတွေကအတိုင်း Marine တပ်ဖွဲ့အလံထူနေတဲ့ပုံကိုအမှတ်တရကြောက်ရွံ့အဖြစ်နဲ့ဆောက်လုပ်ထားတာပါ။1985ခုနှစ်ခရဲကကြာဆုံးသွားခဲ့ရတဲ့စစ်တီတွေအားလုံးအတွက်ရည်စူးပြီးတော့ဆောက်လုပ်ခဲ့တာလည်းဖြစ်ပါတယ်။
ဒုတိယကမ္ဘာစစ်ပွဲအမှတ်တရအထိမ်းအမှတ်နေရာကိုတော့ American တပ်ဖွဲ့ဝင်16တန်းနဲ့ကြာဆုံးစစ်သည်4သိန်းကိုရည်စူးပြီးတော့ဆောက်လုပ်ထားတာပါ။2004ခုနှစ်မေလ29ရက်နေ့မှာစစ်မှုတန်းဟောင်းတွေပြန်လည်တွေ့ဆုံကြပြီးအဲ့ဒီအထိမ်းအမှတ်နေရာကိုဖွင့်လှစ်ခဲ့တာပါ။ဆက်ဝိုင်းပုံမြင်နေရာပေါ်မှာဆောက်လုပ်ထားတဲ့ဒီအထိမ်းအမှတ်နေရာမှာတော့ American ပြည်နယ်တွေစစ်ပွဲတွေအတွင်း American တပ်ဖွဲ့တွေအမှုထမ်းခဲ့တဲ့တိုင်းပြည်တွေရဲ့နာမည်တွေကိုရေးထိုးထားပါတယ်။မြန်မာနိုင်ငံလည်းအဲ့ဒီထဲမှာပါဝင်ပါတယ်။ဒါအပြင်အထိမ်းအမှတ်နိုင်ငံပေါ်မှာကြဆုံးအမေရိကန်စစ်သည်တွေအတွက်ရည်ရွယ်ပြီးရွှေရောင်ကျဲ4048ခုကိုလည်းတက်ဆင်ထားပါတယ်
။အောင်မေပွဲနေလို့ပြောလိုက်တဲ့ဆိုရင်စစ်ပြန်စစ်မှုရာဟောင်းတွေရဲ့မော်တော်ဆိုင်ကယ်နဲ့လှည့်လည်တဲ့ပွဲဟာလည်းလူသိများထင်ရှားပါတယ်။အမေရိကန်တပ်ဖွဲ့ဝင်တွေကိုဂုဏ်ပြုတဲ့အနေနဲ့ Rolling Thunder လို့ခေါ်တဲ့မော်တော်ဆိုင်ကယ်တွေနဲ့မြို့တော် Washington DC မှာစုဝေးကြပါတယ်။ဆိုင်ကယ်စီးတဲ့သူပေါင်း3000နဲ့ချီဟာ Washington DC တစ်မြို့လုံးကိုလှည့်လည်ပြီးတော့မောင်းနှင်နေတာကြောင့်မိုးချိမ့်သန်လိုမျိုးကြားနေရတာပါ။
Rolling Thunder အစီအစဉ်ကို BNN စစ်ပွဲနောက်ပိုင်းကလေးကစတင်ခဲ့တာပါ BNN စစ်ပွဲအတွင်းပါဝင်တဲ့ကြာဆုံး American စစ်သည်တွေကိုဂုံတိတ်ကရှိရှိတကြိုခွင့်မရသလိုအမိမြေကိုပြန်လည်တည်ဆောင်လာခွင့်မရတဲ့အခြေအနေတွေကိုမိမောင်းထုတ်ပြကြတာကြောင့်အခုလိုမော်တော်ဆိုင်ကယ်နဲ့အင်အားပြချီတက်ကြရာကနေစတင်လာတာပါ
Washington DC မြို့တော်ရဲ့အပြင်ဘက်ပိုတိုမန်မြစ်ပယ်ချတဲ့ Virginia ပြည်နယ်က Arlington အမျိုးသားစစ်သည်ညိုင်မှာကျင်းပတဲ့အမတ်တရအောင်မေးပွဲနေ့အခမ်းအနားကိုဆိုရင်လေနိုင်ငံတော်သမ္မတတွေကိုယ်တိုင်တက်ရောက်ပြီးမိကုံးပြောကြားကြပါတယ်။ဒါအပြင်ဂုံတရေရှိပုဂ္ဂိုလ်တွေစစ်မှုရန်အနေနဲ့ကြာဆုံးသွားကြတဲ့စစ်သည်တွေရဲ့မိသားစုဝင်တွေလည်းတက်ရောက်ကြပါတယ်။အညတရစစ်သည်ဂူဘိမှန်မှာနိုင်ငံခေါင်းဆောင်တွေဟာပန်းခွေချပြီးတော့အလေးပြုဂုဏ်ပြုကြပါတယ်။
အဲ့ဒီအခမ်းအနားကိုတော့လူလူပရိသတ်အားလုံးတက်ရောက်နိုင်ပါတယ်။ဒါပေမဲ့လည်းအခမ်းအနားတက်ရောက်မဲ့သူတွေဟာမနေ့9နာရီခွဲလောက်မှနေရာယူပြီးဖြစ်နေရမှာရဲ့။နောက်လူဦးရေအကန့်အသတ်နဲ့သာလက်ခံမှာကြောင့်စောစောလာဖို့တော့လိုပါတယ်။နိုင်ငံကောင်းဆောင်အများပြားတက်ရောက်ကြတာကြောင့် Arlington စစ်သည်ကြီးဝင်ဝါကနေအခမ်းအနားကျင်းပရာအညတရဂူဘိမန်ကိုလမ်းလျှောက်သွားခွင့်မပေးဘဲဘတ်ကားတွေနဲ့ပို့ပေးပါတယ်။အခမ်းအနားတက်ရောက်သူတွေဟာစစ်စေးဂိတ်ကိုဖြတ်တန်းရမှာဖြစ်ပြီးတော့အိတ်ကြီးကြီးတွေ၊ကျောပိုးအိတ်တွေ၊အချိုရည်တက်ထုဘူးတွေ၊ချွန်တက်တာတွေလည်းယူလာလို့မရပါဘူး
။ဟုတ်ပါတယ်။အခမ်းအနားပြီးတဲ့ဆိုရင်တော့ကြာဆုံးစစ်သည်တွေမြုပ်နှံထားတဲ့နေရာတွေမှာပန်းစည်းတွေချထားနိုင်ပါတယ်။အမျိုးသားစစ်သည်ညိုင်းတစ်ခုလုံးမှာဆိုရင်လည်းအထိမ့်မှဂူဘိမှန်စားတဲ့နေရာတိုင်းမှာအလံငယ်လေးတွေကိုတော့အောင်မေပွဲနေ့မတိုင်ခင်တပတ်အလိုကလေးကစိုက်တူထားကြပါတယ်။ The Oak လို့ခေါ်တဲ့အမှတ်3ခြေလင်းတက်ရင်ကဂုံပြုအလံငယ်လေးတွေစိုက်ထူလာတာဟာဆိုရင်နှစ်ပေါင်း60ကျော်တောင်ရှိခဲ့ပါပြီ။1984ခုနှစ်ကလေးကဖွဲ့စည်းထားတာကြောင့်တက်တန်းအရှိကြဆုံးဒီခြေလင်းတက်ရင်အမှတ်3ဟာ1948ခုနှစ်ကလေးကအလံတိုင်းလေးတွေကိုလိုက်ပြီးတော့စိုက်ထူပေးကြတာပါ။တရင်ကရှိသမျှတက်အင်အားအကုန်ထွက်ပြီးတော့ကြာဆုံးစစ်သည်မြုပ်နှံထားရာကြောက်တိုင်ပေါင်း23,800နဲ့အယိုးအိုး9,000မှာအလံငယ်လေးတွေကို၄နာရီအတွင်းအပီးစိုက်ထူကြပါတယ်ရှင်
ကိုအောင်တင်ဆက်တဲ့သုဒ္ဓဆောင်လင်အမေရိကန်တကွင်အစီအစဉ်ပြီးမှာတော့သိပ္ပံနဲ့နီးပညာကဏ္ဍကိုနားဆင်ရပါမယ်။ဒေါကင်းမျိုးသက်ကတင်ပြมาဖြစ်ပါတယ်
ဒီတစ်ပတ်တော့အာဆနိတ်အဆိတ်တွေနဲ့ညဉ့်ဉန်းနေတဲ့ရေကိုရေမှော်သုံးပြီးဖယ်ရှားတန့်စင်နိုင်တာကိုစွီဒင်နိုင်ငံစတော့ခ်ဟ ோம் တက္ကသိုလ်ကသူတေသနပညာရှင်တွေစမ်းသပ်တွေ့ရှိခဲ့တဲ့အကြောင်းကိုပြောပြပေးမှာပါစ ွေဒင်နိုင်ငံမြောက်ပိုင်းဒေတာမှာရေရုညဉ့်ဉန်းမှုတန်ကိုအတော်ခံစားနေရတာပါ။ဒါကြောင့်2004ခုနှစ်ကစပြီးတစ်သားတွေတာရှိခံအောင်လုပ်တဲ့အာဆင်နိတ်ပါတဲ့ဓာတုဒရပ်ပေါင်းတွေမသုံးဆွဲဖို့အတွက်ဆွေဒင်အစိုးရကတားမြစ်ခဲ့ပါတယ်။အာဆင်နိတ်ပါတဲ့ဒရပ်ပေါင်းတွေကိုတစ်သားတွေအတွက်သာမကဆေးဝါးထုတ်လုပ်ရေး၊စိုက်ပျိုးရေး၊ဖန်ချက်လုပ်ငန်းနဲ့တက်တူတူဖော်ရေးအပြင်ဆီမီကွန်ဒက်တာဖြစ်တဲ့အီလက်ထရောနစ်ပစ္စည်းစက်ရုံတွေမှာသုံးလို့ရှိပါတယ်။ဒီဆွေဒင်နိုင်ငံမြောက်ပိုင်းမှာတော့တက်တူတူဖော်ရေးလုပ်ငန်းကြောင့်အာဆင်နိတ်အဆိပ်သင့်မှုဟာဒေသတလွှားမြေပြင်မှာရောမြေအောက်ရေအထိကိုပါတက်ရောက်မှုရှိနေတာပါ။တကယ်ဆိုအာဆင်နိတ်ပါဝင်နှုန်းပမာဏအဖြစ်တိတ်ပြီးမသိတာတဲ့ trace level လောက်ရှိနေရင်ကိုဒီရေကိုတောက်မိသူအတွက်ကင်ဆာရောဂါဖြစ်ပွားနိုင်တဲ့အန္တရာယ်ရှိနေတယ်လို့ခန္ဓာကိုယ်အတွက်မူမမှန်တဲ့ထိခိုက်မှုတွေဖြစ်လာနိုင်တာပါ။ဒါအပြင်ဒေတာရဲ့တိနှံတွေမှာလည်းအာဆင်နိတ်ပါဝင်နှုန်းကမြင့်တက်လာနိုင်ပါတယ်။စတော့ခ홈တက္ကသိုလ်ကသဘာဝဝန်းကျင်ဂေဟစနစ်နဲ့ရုခဘေးရာဆံရတွဲပဲပါမောက်ခမာရီယာဂရက်ကာဟာသူ့ရဲ့ဆွေနင်းမြောက်ပိုင်းဒေတာသူတေသနာခီးမှာ One Stophia Fluidance လို့ခေါ်တဲ့ရေမှော်တစ်မျိုးရဲ့အစွမ်းကိုသိခဲ့ရတာဖြစ်ပြီးဒီရေမှော်မျိုးနဲ့ပတ်သက်ပြီးဓာတ်ခွဲကန်းဆန့်သတ်မှုတွေလုပ်နေတာပါ။
We are working with phytoremediation, which means that we can use plants.
မတန်ရှင်းတဲ့ရေထဲမှာပါနေတဲ့ညဉ့်ညမ်းတဲ့ဓာတ်တွေကိုအပင်နဲ့ဖယ်ရှားပစ်နိုင်မယ်နည်းကိုကျမတို့စမ်းသပ်နေတာပါ။ဆိုလိုတာကသဘာဝပတ်ဝန်းကျင်တန့်ရှင်းအောင်အပင်တွေကိုဘလောက်သုံးနိုင်တယ်ဆိုတာပါပဲ။ဒါကြောင့်ဒီရေမော်ပင်မျိုးကိုရေတန့်စင်တဲ့နေရာမှာသုံးလို့ရမရ။သူကအာဆနစ်ကိုဘလောက်ဆုပ်ယူနိုင်စွမ်းရှိတယ်၊ရေကိုဘလောက်တန့်စင်စေတယ်ဆိုတာတွေကိုသိချင်တာနဲ့ဓာတ်ခွဲကန်းကိုယူလာပြီးဒီရောက်တော့စမ်းသပ်ကြည့်တာပါ။
ဒီရေမော်မျိုးဟာတနအီလောက်အတွင်းမှာပဲရေထဲကအာဆင်နစ်တွေအကုန်လုံးကိုဆောက်ယူနိုင်တာမို့တောက်သုံးနိုင်တဲ့အန္တရာယ်ကင်းတဲ့အဆင့်ကိုရောက်စေတာတွေ့ခဲ့ရပါတယ်
။ This moss is very good at accumulating arsenic. For a very short time it can clean water from arsenic.
ဒီရေမော်မျိုးကအာဆင်နစ်တွေကိုကောင်းကောင်းဆောက်ယူပါတယ်။အချိန်တိုတိုလေးအတွင်းမှာပဲရေထဲကအာဆင်နစ်တွေအားလုံးကိုဆောက်ယူနိုင်တာပါ။ဒါအပြင်ဒီရေမော်မျိုးကအေးတဲ့နေရာတွေမှာလည်းပေါက်နိုင်ပါတယ်။တကယ်တော့အေးတဲ့ရာသီဥတုရှိတဲ့နေရာတွေမှာတစ်နှစ်ပတ်လုံးပေါက်နိုင်တဲ့အပင်ကတိတ်မရှိဘူးလေ။ဒါကြောင့်အေးပိုင်းဒေသတွေမှာလည်းသူ့ကိုသုံးလို့ရပါတယ်
။အေးပိုင်းအပူပိုင်းဘယ်ဒေသမှာပဲဖြစ်ဖြစ်မြစ်ချောင်းအင်းအိမ်တွေမှာညဉ့်ညမ်းနဲ့ရေအစိပ်သိမ့်မှုကိုတန့်စင်ရမှာသုံးလို့ရတဲ့အထိစဉ်းစားနေပါတယ်လို့လည်းတွဲဘက်ပါမောက်ခ်ဂရက်ဂါကပြောပါတယ
်။ The one idea is to use the moss not only in the direct in water but also in the wetlands
ဒီရေမော်တွေကိုကိုတန့်စင်စီခြင်းတဲ့ရေထဲမှာတင်မကဘူး wetland လို့ခေါ်တဲ့ဆိုဆွတ်တဲ့စိတ်နေဒေသတွေမှာထည့်ထားပေးဖို့ပါစဉ်းစားနေပါတယ်ဒါမှဒေသရင်း AI ချောင်းမြောင်းတွေကိုတန့်စင်စီမဲ့အပြင်သူတို့နဲ့အတူရှိနေတဲ့တခြားပင်တွေကိုပါတန့်စင်စီမှာဖြစ်ပါတယ်ဒါကြောင့်တဘာဝဥယျာဉ်လိုနေရာတွေကိုပါတန့်စင်လာစေမယ်လို့ပြောလို့ရပါတယ
် One Stophia Fluid Dense ရေမော်မျိုးတွေ့တာမကဘဲနောက်တခြားရေမော်အမျိုးအစားတွေကိုပါဆန်းစစ်ဖို့ဆွေးနွေးနိုင်ငံကသိပ္ပံပညာရှင်တွေစူးစမ်းနေကြတာပ
ါ I think that is a possibility to find
ဒီရေမော်အမျိုးအစားလို့စွမ်းဆောင်နိုင်တဲ့တခြားအမျိုးအစားတွေကိုပါတွေ့လာနိုင်မယ်လို့ကျွန်မထင်ပါတယ်ဒီအမျိုးအစားကအာဆင်နစ်တွေမကပဲတခြားသတ္တုလေးတွေကိုပါဆုပ်ယူနိုင်တာကျွန်မတို့တိတိကျကျသိရပါပြီဒါကြောင့်ဒီရေမော်တွေကိုရေတန့်စင်ဖို့သုံးနိုင်မယ်အလားအလာအများကြီးရှိနေပါတယ်အခုလို့အေးပိုင်းဒေတာတွေမကပဲအပူပိုင်းဒေတာတွေမှာပါအလုတ်ဖြစ်နိုင်မယ်လို့ထင်ပါတယ
်ဆွေဒင်နိုင်ငံမြောက်ပိုင်းကတန်သတ္တုမိုင်းတွေကိုတောရောက်ခဲ့တဲ့ပမောက်ခဂရဂန်နဲ့အတူလိုက်ပါသွားသူကတော့စတော့ခ홈တက္ကသိုလ်ကသူ့တေသနာလက်ထောက်အရာဖင်စာလီပါသူ့ဓာတ်ခွဲကန်းစမ်းသပ်ချက်တွေအရဒီရေမော်ရဲ့အစွမ်းကိုသိလာရတော့မို့တိတ်ကိုအံ့ဩမိတယ်လို့ပြောပါတယ
် But we found it it's a really very fantastic plant that could be used people for remediation
ဒီရေမော်ပင်မျိုးဟာရေထဲကအာဆင်နစ်တွေကိုတန့်စင်ရမှာကောင်းကောင်းသုံးနိုင်တာတွေ့ရပါတယ်ဒီအတွက်ကျွန်တော်တို့သိအံ့ဩခဲ့ရပါတယ
်ဒီလိုရေမော်အမျိုးအစားမရနိုင်တဲ့ဒေသတွေမှာရေတန့်စင်မှုအတွက်ကိုပါစဉ်းစားပြီးသူ့တေသနာလုပ်နေကြတာဖြစ်ပါတယ
် Generally most of the plant has some extent they can accumulate different heavy metals but some plants
ပြောရရင်အပင်တော်များများဟာ heavy metals တထူလေးမျိုးကွဲတွေကိုစုပ်ယူနိုင်စွမ်းရှိပါတယ်ဒါပေမဲ့တချို့အပင်တွေကသူတို့ရဲ့ရုပ်သွင်းအနေအထားအရပိုးပြီးတော့စုပ်ယူနိုင်စွမ်းရှိပါတယ်ဒီရေမော်တွေကိုတော့ဆွေဒင်ကတန်သတ္ထုမိုင်းတွေမှာသဘာဝအလျောက်ပေါက်နေတာတွေ့ရပါတယ်ဒီဆွေရင်မြောက်ပိုင်းဒေသမှာတန်ပါတဲ့ pyrite လို့ခေါ်တဲ့တွင်းနဲ့တီရှိနေပြီးအဲ့ဒီထဲမှာတန်တဲ့အာဆင်နစ်ကိုတွဲတွေ့ရပါတယ် ဒီစိတ်သင်ဒေတာမှာဒီရေမော်တွေဟာသူတို့ရှင်သန်မှုအတွက်အာဆင်နစ်ကိုစုပ်ယူရတဲ့အနေအထားဖြစ်ပါတယ်။ဒါကြောင့်ဒီဒေတာမှာသူတို့ကိုတွေ့တွေ့ချင်းသူတို့ကိုသုံးနိုင်မသုံးနိုင်စမ်းသပ်ကြည့်ဖို့စဉ်းစားခဲ့တာပါ။တကယ်ဆိုတော့အပင်နဲ့ရေတန့်ဆင်အောင်လုပ်ရမှာဒီလိုရေမော်မျိုးမရနိုင်တဲ့ဒေတာတွေအတွက်သုံးနိုင်မလားဆိုတာကိုပါစမ်းသပ်ကြည့်တာပါ
။ဒရက်ဘက်ပါမောက်ခမာရီယာဂရဂါနဲ့သူ့ဖွဲ့သားတွေဟာဖိုက်တိုရီမဒီယေးရှင်းလို့ခေါ်တဲ့အပင်တွေကိုသုံးပြီးရေတန့်ဆင်ဖို့အတွက်သူ့တေသနလုပ်နေကြတာဖြစ်ပါတယ်။အခုသူတေသနပညာရှင်တွေရဲ့တွေ့ရှိချက်ကနေရေထဲမှာပါနေတဲ့အာဆင်နစ်အဆိပ်ဓာတ်တွေကိုတဘာဝဝန်းကျင်နဲ့လက်ရောညီထွေနေရာဒေသအတော်များများအတွက်ဖြည့်ရှင်းနိုင်မယ်လို့မျှော်လင့်နေကြတာပါသူတေသနပညာရှင်တွေအခုစမ်းသပ်နေတဲ့ Wanstrophia fluentans ရေမော်ပင်အမျိုးအစားဟာရေထဲမှာပါတဲ့အာဆင်နစ်တွေရဲ့82ရာခိုင်နှုန်းကိုတနာရီအတွင်းမှာပဲစုပ်ယူပေးနိုင်တာဖြစ်ပါတယ်ဒီရေမော်တွေကိုမြစ်ချောင်းတွေနဲ့အာဆင်နစ်ပါဝင်နှုတ်မြင့်တဲ့ရေစည်းရေလားရှိတဲ့နေရာတွေမှာစိုက်ပျိုးနိုင်တဲ့အနေအထားလည်းရှိနေပါတယ်။ဒါကြောင့်ရေမော်တွေကိုသူတေသနလုပ်နေတဲ့ Everything ကကမ္ဘာတခြားနေရာတွေမှာတကယ်လို့ဒီလိုရေမော်မျိုးတွေရနိုင်မယ်ဆိုရင်အခုလိုရေတန့်စင်မှုတွေလုပ်လို့ရနိုင်တဲ့အကြောင်းပြောကြားခဲ့တာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
သိပ္ပံနဲ့နီးပညာကဏ္ဍကိုတင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
တော်ရရှင်များရှင်မြန်မာနိုင်ငံမှာငြိမ်းချမ်းရေးအတွက်ဆွေးနွေးပွဲတွေကြန့်ကြာနေချိန်မှာပဲတရုတ်နိုင်ငံကအာရှရေးရာအထူးကူဆလဲဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်မြန်မာအစိုးရနဲ့စစ်တပ်ထိပ်တန်းခေါင်းဆောင်တွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မကြာသေးခင်ကပဲတွေ့ဆုံပြီးဆွေးနွေးမှုတွေဖြစ်မြောက်ရေးတိုက်တွန်းနေပါတယ်ဒီကတော့မြန်မာနိုင်ငံမှာလက်နက်ကင်ပြိပက္ခတွေအဆုံးသက်ရေးတရုတ်နိုင်ငံသားမကဂျပန်နဲ့အမေရိကန်စတဲ့ဒီအာရှနဲ့အနောက်နိုင်ငံတွေကလည်းပါဝင်ကူညီဖို့ကတိပြုထားကြတာပါမြန်မာနိုင်ငံပြည်တွင်းငြိမ်းချမ်းရေးမှာအရှိနဲ့အနောက်ချင်းကပ်ပုံဘာတွေများကွာခြားနေပါလဲဘယ်သူအကူအညီကပိုးပြီးအကျိုးများနိုင်ပါသလဲဆိုတာတွေကို VOAS နေနေညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်နေလိုက်အစီအစဉ်ကကြိုဆိုပါရရှင
်။မနက်ဖြန်စနေည VOA ရဲ့တိုက်ရိုက်နေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကပြောပြပေးမှာဖြစ်ပါတယ်။
မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းနဲ့ပြုလုပ်မဲ့ထိပ်သီးဆွေးဝယ်ဖြစ်လိုက်တဲ့အပေါ်မြောက်ကိုရီးယားရဲ့တုံ့ပြန်မှုဟာနှွေးထွေးပြီးအလုပ်ဖြစ်တဲ့တုံ့ပြန်မှုဖြစ်တယ်လို့သမ္မတဒေါ်နယ်ထရန့်ကဒီကနေ့ပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့တွေ့ဆုံပြီးကြိုက်တဲ့နေရာကြိုက်တဲ့ပုံစံနဲ့ဆွေးနွေးဖို့အစဉ်အသင်းရှိတဲ့အကြောင်းဒီတွေ့ဆုံဆွေးနွေးမှုဖြစ်ဖို့အမေရိကန်နိုင်ငံကစဉ်းစားဖို့အချိန်ပေးလိုကြောင်းမြောက်ကိုရီးယားဘက်ကပြောကြားပြီးမှသမ္မတထရန့်ကအဲ့လိုပြောလိုက်တာပါ။စင်ကာပူမှာဇွန်လ10ရက်နေ့ကျင်းပဖို့စီစဉ်ထားတဲ့တွေ့ဆုံဆွေးနွေးမှုကိုဖြစ်လိုက်တဲ့အကြောင်းသမ္မတထရန့်ကကြာသပတေးနေ့မှာပြောလိုက်တာပါ။မြောက်ကိုရီးယားကောင်းဆောင်နဲ့သမ္မတထရန့်တို့တွေ့ဆုံမဲ့ထိပ်သီးဆွေးနွေးဖြစ်လိုက်တဲ့ကိစ္စအပေါ်မြောက်ကိုရီးယားနဲ့ဒေတာဒရင်းကအိနီချင်းနိုင်ငံတို့ကသတိနဲ့တုံ့ပြန်ခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းထွက်ပြေးခိုလုံနေတဲ့ထောင်ပေါင်းများစွာသောရိုဟင်ဂျာဒုက္ခသည်မွတ်စလင်တွေကိုမြန်မာအစိုးရကအမြန်ဆုံးပြန်လည်ခံရေးနိုင်ငံတကာကဖိအားပေးလှုံ့ဆော်ကြဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ခါစီနာကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံကနေထွက်ပြေးလာကြတဲ့ရိုဟင်ဂျာတွေကိုလူသားချင်းစာနာတဲ့အနေနဲ့ဘင်္ဂလားဒေ့ရှ်ကလက်ခံထားတာဖြစ်ပြီးဒီလူတွေဟာနေရပြန်ကြရလိမ့်မယ်လို့အိန္ဒိယနိုင်ငံအနောက်ဘင်္ဂလားပြည်နယ်တက္ကသိုလ်တစ်ခုမှပြုလုပ်တဲ့မိန့်ခွန်းအတွင်းမှာသူကအဲ့လိုပြောကြားလိုက်တာပါ။စစ်မှန်ကိန်းနဲ့ဗန်ဒိုင်းဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းကိုသူ့သဘောဆန္ဒအလျောက်အရာတို့ကနေနှုတ်ထုတ်ခွင့်ပြုလိုက်တဲ့အကြောင်းမေလ25ရက်ဒီကနေ့နေ့စွဲနဲ့နိုင်ငံတော်သမ္မတရုံးကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဦးကျော်ဝင်းဟာအဂတိလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ကစုံစမ်းစစ်ဆေးမှုကိုခံရတာဖြစ်ပြီးဒီစုံစမ်းတွေ့ရှိချက်တွေကိုသမ္မတဦးဝင်းမြင့်ထံမှကြားခင်တင်ပြတော်မယ်လို့ကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကပြောခဲ့တာပါ။
ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ပြောပြခဲ့တာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပြီးအတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Avinot ဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိလိုင်းနမီတာ24.25-32.58တို့ကနေထုတ်လွှင့်ခဲ့တာပါ။တော်ရရှိနေအားလုံးသောကကင်ဝေးပြီးပျော်ရွှင်ပွဲရအချိန်ဒီကိုပိုင်ဆိုင်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington. Welcome to